Welcome to the Voice of America in Burmese.
မင်္ဂလာပါ VOA American အသံရဲ့2024ခုနှစ်မတ်လ31ရက်နေ့တနင်္ဂနွေနေ့မနေ့ရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington မြို့တော် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပတ်အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဂါဇာမှာအပြည့်ရရေး Israel နဲ့ Hamas တို့ကြားဆွေးနွေးပွဲကို Cairo မြို့မှာတနင်္ဂနွေနေ့ပြုလုပ်မှာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကတောင်းဆိုလို့မြမအရေးဂျာဂန်လူအဖြစ်အကူအညီပေးနေတာဖြစ်ကြောင်းထိုင်းဝန်ကြီးချုပ်ကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်3ဦးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံကြောင်းဘင်္ဂလားဒေ့ရှ်ဒေသတွင်းသတင်းတွေမှာဖော်ပြပါတယ
်အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒို့အတန်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကမ္ဘာသတင်းတွေကသုတစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုကိုငင်းချမ်းအေးကပြောပြပေးမှာပ
ါ။ဂါဇာစစ်ပွဲ6လတဲ့ဝင်လာချိန်မှာအပြစ်ခတ်ရဲစစ်ဖို့ကြိုးစားတဲ့အနေနဲ့ Israel နဲ့ Hamas ကြားငင်းချမ်းရေးဆွေးနွေးပွဲကိုဒီနေ့တနင်္ဂနွေနေ့မှာအီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာပြန်လည်ကျင်းပမှာဖြစ်ကြောင်းအီဂျစ်ကအယ်ကာရီယာရုပ်သံသတင်းကစနေနေ့မှာကြေညာပါတယ်။အစ္စရေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကိုတနင်္ဂနွေနေ့မှာကိုင်ရိုကိုဆီလုံးမှာဖြစ်ကြောင်းအစ္စရေးအရာရှိတွေရဲ့ပြောကြားချက်ကိုရိုက်တာသတင်းမှာလည်းရေးပါတယ်။ Hamas အရာရှိဘက်ကတော့သူတို့အဖွဲ့ဟာအစ္စရေးနဲ့အရင်ဆွေးနွေးမဲ့အီဂျစ်ညှိနှိုင်းမှုတွေစီကရလဒ်ကိုစောင့်ဖို့ရှိတယ်လို့ဆိုပါတယ်။အစ္စရေးဘက်ကထိုးစစ်ကိုရက်သတင်းပတ်6ပတ်ကြာရက်ဆိုင်ပေးရင် Hamas ကသူတို့ဖမ်းထားတဲ့ဒဇာဂန်130တဲကအယောက်40လွတ်ပေးဖို့ဟာမစ်ရဲ့တောင်းဆိုမှုအပါအဝင်ခတ်တာနဲ့အီဂျစ်နိုင်ငံတွေကြားဝင်ရောက်ဆောင်ရွက်ပေးနေတဲ့အစ္စရေးဟာမစ်ကြားညှိနှိုင်းမှုတွေကိုတဆင့်တိုးဖို့ဒီဆွေးနွေးပွဲကရည်ရွယ်ပါတယ်။ဟာမစ်တွေကစစ်ပွဲအဆုံးသတ်ပြီးဂါဇာကနေအစ္စရေးတပ်တွေထွက်သွားရတဲ့ဘလို့အပေးယူလုပ်ရမယ်ဆိုတာကိုနီးလန်းရှားနေတာဖြစ်ပါတယ်။အစ္စရေးဘက်ကတော့ဒီအကြံပြုချက်ကိုလက်မခံဘဲဟာမစ်တွေကိုချေမှုန်းဖို့ပဲပြန်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောထားတာဖြစ်ပါတယ်ညာ။အစ္စရေးကိုဒေါ်လာဘီလီယံနဲ့ချီတက်မှုရှိတဲ့ဘုံတွေနဲ့တိုက်လေနေပြပဖို့ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်ကခွင့်ပြုလိုက်တယ်လို့ဒီကိစ္စနဲ့နှိစက်တဲ့သတင်းရင်းမြစ်နှစ်ခုက Washington Post သတင်းစာကိုအတည်ပြုထားချက်ကိုကိုးကားပြီး Writer သတင်းမှာစနေနေ့ကဖော်ပြပါတယ်။ Israel ရဲ့တိုက်ခိုက်မှုတွေကြောင့် Gaza ကမ်းမြောင်းတဝန်းကနေအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတဲ့ Palestine တပ်သားကျော်ခိုလုံနေတဲ့ Gaza တောင်ပိုင်း Egypt နဲ့ဆက်က Rafah ကို Israel ဘက်ကမြေပြင်ထိုးစစ်ဆစ်ဆင်မဲ့အရေး American အစိုးရစိုးရိမ်တကြီးနဲ့သတိပေးနေချိန်မှာပဲအခုလိုလက်နက်ပေးပို့တဲ့သတင်းထွက်လာတာပါ။လက်နက်ပေးပို့မှုနဲ့ပတ်သက်ပြီးသမရအင်ပီရောကမှတ်ချက်ပေးဖို့ညှင်းဆိုခဲ့ပြီးဝါရှင်တန်ကအစ္စရေးတပ်ရုံးကိုလည်းမှတ်ချက်ပေးဖို့တောင်းဆိုခဲ့ပေမဲ့ချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူးခင်ဗျာအခုအစ်စ်ပေးပို့လိုက်တဲ့စစ်ရေးအကူအညီတွေထဲမှာပေါင်း2004ချိန်ရှိ MK84 အမျိုးအစားဘုံကြီး1800ကျော်နဲ့ပေါင်း904ချိန်ရှိ MK82 အမျိုးအစားဘုံအလုံး900ပါဝင်ကြောင်းတောက်ကြနေကဝါရှင်တန်ပို့သတင်းစာကရေးပါတယ်အစ္စရေးကာဝေးဝန်ကြီး UF Garland ကအခုသတင်းပတ်ထဲမှာဝါရှင်တန်ကိုတွားရောက်ခဲ့ပြီးအစ္စရေးရဲ့လက်နက်ဆိုင်ရာလိုအပ်ချက်တွေကိုအမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးပြီးနောက်လက်နက်ထောက်ပံ့ရေးကိစ္စဖြစ်လာတာဖြစ်ပါတယ်ညာယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာသူနဲ့ကာလအတန်ကြာလက်တွဲလာခဲ့တဲ့ထိတ်တန့်လက်ထောက်တူပါဝင်အကြံပေးအများအပြားကိုစနေနေ့ကယာရုကနေထုတ်ပယ်လိုက်ပါတယ်2019ခုနှစ်ခရဲကပထမလက်ထောက်ယာရုမှာတာဝန်ထမ်းဆောင်ခဲ့သူဆာဟစ်ရှာဖာကိုယာရုကထုတ်ပယ်ခဲ့တာပါဒါအပြင်စစ်သားအခွင့်အရေးဆိုင်ရာမှာကြီးကြပ်နေတဲ့အကြံပေး3ဦးနဲ့သမရရဲ့ကိုယ်စားလှယ်2ဦးကိုလည်းထုတ်ပယ်ခဲ့ပါတယ်။သူတို့ကိုဘာကြောင့်ယာရုကနေထုတ်ရတယ်လဲဆိုတာတော့မထုတ်ပြန်ပါဘူး။အရင်ကလည်းမြို့သားလုံခြုံရေးနဲ့ကာဝေးကောင်စီအကြီးအကဲနဲ့ယူကရိန်းလက်နက်ကိုင်တပ်ဖွဲ့တွေရဲ့အကြီးအကဲတွေကိုယာရုကနေအနားပေးခဲ့ပူပါတယ်။အချိန်ထဲမှာပဲရုရှားနဲ့စစ်ပွဲကလည်းဆက်လက်ပြင်းထန်နေပြီးတော့ရုရှားဘက်ကအီရန်ထုတ်ရှားဟက်အမျိုးအစားတက်ခတ်ရေး drone စနစ်စနဲ့ညပိုင်းကတက်ခတ်ခဲ့တာကို drone ကိုစင်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလက်ထက်ကစနေနေ့ကကြေညာပါတယ်။ဒါအပြင်ယူကရိန်းအရှေ့ကျန်းဒေသတွေမှာလည်းရုရှားရဲ့ဒုံးကျည်၄ဆင်းကျောက်ခဲ့တယ်လို့ဆိုပါတယ်။ရုရှားဘက်ကပြီးခဲ့တဲ့24နာရီအတွင်းဒုံးကျည်38ဆင်း၄ကျောက်တိုက်ခတ်မှု85ကြိမ်နဲ့အမြောက်လက်နက်ကြီးတိုက်ခတ်မှု68ကြိမ်လုပ်ခဲ့ကြောင်းအစ္စရေးစစ်တပ်ကဆိုရှယ်မီဒီယာကတဆင့်သတင်းထုတ်ပြန်ထားပါတယ်ညာ
။ VOA America န်တန်မနေ့ဖန်မြန်မာဝါသားအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရရှင
် VOA ရဲ့တနင်္လာနေ့သတင်းကိုဆက်လက်ကြီးညာပေးနေပါတယ်ခင်မြန်မာအရေးမှာပြိပခဖြစ်နေတဲ့အစုအဖွဲ့တွေကြားဂျာဂန်လူဖြစ်လူသဘောဆောင်ရွက်ပေးဖို့အမေရိကန်နဲ့တရုတ်နိုင်ငံတွေကတောင်းဆိုလို့အကူအညီပေးနေတယ်လို့ထိုင်းဝန်ကြီးချုပ်ဆရတ်တာသဝိစင်ကပြင်သစ် French 24ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောလိုက်ပါတယ်။မတ်လ29ရက်နေ့ကထုတ်လွှင့်တဲ့အဲ့ဒီရုပ်သံအင်တာဗျူးထဲမှာအိန္ဒိယမြန်မာနိုင်ငံကပြိပခလက်ရှိအချိန်မှာပြည်တွင်းစစ်လုံးလုံးဖြစ်နေတာမဟုတ်သေးဘူးလို့လည်းမြန်မာပြည်နာအတိတ်နဲ့ကိုရှော့ချသုံးသပ်သွားပါတယ်။ဇန်နဝါရီလနောက်ပိုင်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan နဲ့တရုတ်နိုင်ငံနိုင်ငံခြားရေးဝန်ကြီးဝမ်ယီတို့ထိုင်းနိုင်ငံမှာလုပ်ခဲ့တဲ့သီးသန့်တွေ့ဆုံပွဲအပြီးမှာသဝိစင်ကနှစ်ဦးစလုံးနဲ့သီးခြားစီတွေ့ဆုံခဲ့ရမှာမြန်မာနိုင်ငံရေးကိုထက်သွင်းဆွေးနွေးခဲ့တယ်လို့ပြောပါတယ်။အဲဒီမှာသူတို့ကထိုင်းနိုင်ငံကိုမြန်မာအရေးမှာဂျာဂန်ကူညီပေးဖို့တောင်းဆိုခဲ့တယ်လို့ဆိုပါတယ်။ထိုင်းဟာဗက်မလိုက်တဲ့ဂျာနီနိုင်ငံတစ်ခုအနေနဲ့မြန်မာပြည်နာမှာတောက်လောင်နေတဲ့စစ်မီးကိုအရှိန်မမြင့်စေဖို့တိုက်နိုင်သမျှကူညီနိုင်မယ်ဆိုတာကိုနိုင်ငံအများစုကသဘောတူထားတယ်လို့သူယူဆထားကြောင်းထိုင်းဝန်ကြီးချုပ်ကပြောပါတယ်။ပြဿနာကိုပြည်တွင်းစစ်အဖြစ်လုံးလုံးလျားလျားမကြီးထွားသွားအောင်ထိုင်းနိုင်ငံအနေနဲ့ဘယ်လိုကဏ္ဍကနေပါဝင်နိုင်လဲဆိုတာကိုလည်းအာရုံစိုက်သင့်တယ်လို့သူကဆိုပါတယ်။ကျွန်တော်တို့ဆွေးနွေးသင့်တဲ့ပထမဆုံးစကလုံးကတော့လူသားချင်းစာနာထောက်ထားမှုအကူအညီပဲလို့ထိုင်းဝန်ကြီးချုပ်ကအင်တာဗျူးထဲမှာဖြေသွားပါတယ်။အကူအညီလိုတဲ့သူတွေလည်းကူညီမယ်လို့ဆိုပါတယ်ခင်ဗျာ။ရခိုင်တပ်တော် A နဲ့တိုက်ပွဲတွေကြောင့်မြန်မာစစ်ကောင်စီတပ်သား3ဦးဟာစနေနေ့မနေ့ပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဒေသခံအာဏာပိုင်တွေရဲ့ပြောဆိုချက်ကိုကူးကားပြီးဖော်ပြကြပါတယ်။ရခိုင်ပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့စစ်တကောင်းပြည်နယ်ဘန်နဘန် KI 9 Country မှာထွက်ပြေးလာသူတွေကိုဘင်္ဂလားဒေ့ရှ်နယ်ခြားစောက်တပ်ဖွဲ့ကလက်နက်ဖြုတ်သိမ်းပြီးသူတို့ကိုဘေးကင်းလုံခြုံတဲ့နေရာမှာခိုလုံခွင့်ပြုထားတယ်လို့ဆိုပါတယ်။ထွက်ပြေးလာသူ3ဦးကိုဘင်္ဂလားဒေ့ရှ်နယ်ခြားစောက်တပ်ဖွဲ့ကထိန်းသိမ်းထားကြောင်းကိုဒေသအရာရှိမိုဟာမက်ဇကာရီကဘင်္ဂလားဒေ့ရှ်အခြေစိုက် Daily Star သတင်းစာကိုအတည်ပြုထားပါတယ်။မြန်မာတပ်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကဘူဒီတောင်မောင်တော်မြို့နယ်တွေရဲ့အထက်ဖက်တွန်ဘရူးနယ်ဆက်ကိုနာပါရာကတစ်ဆင့်ဝင်ရောက်ခဲ့ကြတာလို့ပြောပါတယ်။ကော့ဘဆာတက်ခနက်နဲ့စိန့်မာတင်တလျှောက်နတ်မြစ်ကိုဖြတ်ပြီးမြန်မာဘက်ချက်မှတိုက်ပွဲတွေဖြစ်ပွားနေတဲ့အတန်တွေကြားနေရတယ်လို့လည်းအဲ့ဒီကဒေသခံတွေရဲ့ပြောကြားချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေမှာရေးပါတယ်။မတ်လ17ရက်နေ့တုန်းကလည်းမြန်မာနယ်ကြားစောက်ဂျဲတပ်ဖွဲ့ဝင်189ဦးထက်မနည်းဘင်္ဂလားဒေ့ရှ်နိုင်ငံပတ်ချန်းကိုထွက်ပြေးခိုလုံခဲ့ကြပြီးသူတို့ကလက်ရှိတိုင်ဘင်္ဂလားဒေ့ရှ်မှာခိုလုံနေဆဲဖြစ်ပါတယ်။အဲ့ဒီမတိုင်ခင်ကဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကိုဖြတ်ကျော်ဝေရောက်ခိုလုံလာတဲ့မြန်မာနယ်ကြားစောက်တပ်ဖွဲ့ဝင်အများစုပါတဲ့မြန်မာနိုင်ငံသား330ဦးကိုတော့ဖေဖော်ဝါရီ15ရက်နေ့တုန်းကမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့ပါတယ်ညာ။ဂျမိုင်းအရာဆိုရင်မှုတွေရှိနေတဲ့ဂျာမာပဲပုပ်ဟမ်မင်းကြီးဖရန်စစ်ဟာကက်သလစ်သာသနာရဲ့အချိန်အကြာဆုံးဝတ်ပြုဆုတောင်းပွဲတစ်ခုဖြစ်တဲ့စနေနေ့ညပိုင်းအီစတာဝတ်ပြုပွဲကိုနှစ်နာရီကျော်ကြာတက်ရောက်ကြီးမှုဆုတောင်းပေးခဲ့ပါတယ်။သက်တော်88နှစ်ရှိပြီဖြစ်တဲ့ကက်သလစ်ခရစ်ယာန်ဘာသာဝင်ရဲ့အကြီးကဲဟာအခုလပိုင်းတွေထဲဂျမိုင်းရဲ့ရုပ်ရော်လာမှုတွေစတိုက်ကြုံတွေ့နေရတာပါ။တောက်ကြနေ့ကလည်းရောမမျိုးကကော်လိုစီယံအမိုးပွင့်ဘဲဥပုံတရံဆဲယုံကြီးထဲမှာကျင်းပတဲ့ခရစ်တော်ကားစင်တင်ခံရတဲ့နေ့Good Friday ဝတ်ပြုပွဲကိုနောက်ဆုံးမိနစ်ပိုင်းလိုကြမှကျမရဲ့အကြောင်းပြချက်နဲ့မတည့်ရောက်နိုင်ခဲ့ပါဘူး။စနေညမှာတော့ Vatican နန်းတော်ထဲကအထင်ကြီးကစိန့်ပီတာဘာဆီလီကာကျောင်းတော်ကြီးမှာကျင်းပတဲ့ဝတ်ပြုပွဲကိုတည့်ရောက်နိုင်ခဲ့ပေမဲ့သူ့အတန်ကတစ်ခါလေမှတိမ့်သွားသလိုအသက်ရှူမွားသလိုဖြစ်နေတာကိုတွေ့မြင်ခဲ့ရပါတယ်။ဒါပေမဲ့ပုပ်ယိုဟန်မင်းကြီးဖရန်စစ်ဟာတမျက်နာကျော်ရှည်လျားတဲ့ကိုကျင့်သီလဆိုင်ရာတရားတော်အပါအဝင်သူပြစ်စင်လာတဲ့တရားတွေကိုအဆုံးထိမွေးချနိုင်ခဲ့ပြီးပရိသတ်ကိုပြုံးပြီးလက်ဝေရမ်းပြကဘီတက်ကလထိုင်နဲ့ပြန်လဲထွက်ခွာသွားခဲ့ပါတယ်။ပုံရမင်းကြီးဟာဒီနေ့တနင်္ဂနွေနေ့မှာတော့စိန့်ပီတာယင်ပြင်ကဆူတောင်းဘွဲကိုဘာဆီလီကာကျောင်းတော်လေသာဆောင်ကတဆင့်တနစ်မှာနှစ်ချိန်ချင်းမြင့်တဲ့ကောင်းချီးမင်္ဂလာနဲ့တဝင်းလောက်ကိုဖတ်ကြားပြီး Easter ပွဲတော်ကိုအဆုံးသတ်ဖို့စီစဉ်ထားပါတယ်။ Easter ပွဲတော်ဟာခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားတဲ့အရေးကြီးဘာသာရေးပွဲတော်တစ်ခုဖြစ်ပြီး Easter တနင်္ဂနွေနေ့မှာခရစ်တော်တဖန်ပြန်ရှင်သန်ထမြောက်တော်မူတဲ့အထိမ့်မှတ်ယုံကြည်ကျင်းပကြတာဖြစ်ပါတယ်ခင်ဗျာ။
သတင်းတွေကိုကိုငိမ့်ချမ်းအေးပြောပြသွားတာပါ VO ရဲ့တနင်္ဂနွေနေ့မနေ့ဘက်အတန်လွတ်စီစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါတော့မယ်ပထမအဦးဆုံးကတော့ဒုအတန်အစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကျန်းမာရေးဆောင်ရှောက်မှုယိုယွင်းနေတဲ့မြန်မာနိုင်ငံမှာအနာကြီးရောဂါတွေအတွက်ဆေးကုသမှုရရှိဖို့ပုံမခက်ခဲနေတဲ့အခြေအနေကို Frontier မြန်မာရဲ့ဒုအတန်အစီအစဉ်မှာတင်ပြထားပါတယ်
ီးတော့ပြန်ပြောခံစားငါပြရမှာဒီနာယောကကျေလို့ငါ့ကိုပြစ်သွားကြတယ်
အနာကြီးယောဂဟာကမ္ဘာနိုင်ငံအများစုမှာကင်းစင်ပြောက်ွယ်သွားပြီးဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့အခုချိန်ထိကိုကျန်ရှိနေသေးပါတယ်။ယောဂပြောက်ကင်းအောင်ကုသနိုင်သူတော်တော်များများကလည်းနောက်ဆက်တွဲမတန်ဆွမ်းမှုတွေနဲ့ပဝင်းကျင်ရဲ့ဖဲကျင်ထားမှုတွေကိုခံစားနေရပြီးအခုလိုအချိန်မှာတော့ရှင်သန်ရက်တီပိုတောင်ခက်ခဲနေကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Foundation Hero တွေကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့သတင်းတောက်တွေကရေးသားတင်ဆက်ပေးထားပါတယ်။ဆောင်းမအတွင်းနှုံချုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
လူကြံတော့ကျွန်တော်ဘုံပုံနဲ့ပါတယ်ကျွန်တော်ကတင်ညာတက်ကြီးကြည့်နေတယ်ကျွန်တော်ကပြည့်ကျင်တဲ့ပြည်နယ်ကြက်ကျွန်တော်ကကြာဝင်ကြည့်နေတာမြန်မာနိုင်ငံကဖြစ်နေပြီမြန်မာလူကြီးဖြစ်မှာအဲသူတို့အဲ့လိုကျွန်တော်ကိုပြောတော့ရတယ်အခုတနေ့နဲ့တနေ့ကကျွန်တော်ကိုပြောမှုအနေလာရဲ့ပေါ့အဲကျွန်တော်သူတို့ကရှောင်းတယ်ရောင်းတယ်လို့ပြောတာကျွန်တော်လည်းရှောင်းမတက်တော့တာပါကြာဝင်ဆိုတဲ့ဥစ္စာလည်းကျွန်တော်မေ့လိုက်ရတာပေါ့
လွန်ခဲ့တဲ့နှစ်30ကျော်သူအသက်73နှစ်အရွယ်မှာပဲကိုမောင်မောင်ဟာအနာကြီးယောဂါကူးစက်ခံခဲ့ရပါတယ်။ယောဂါဘယ်လိုရလာတယ်လဲဆိုတာကိုတော့သူမသိပါဘူး။အဲဒီနောက်တိတ်မကြခင်မှာပဲသူကျောင်းကထွက်လိုက်ပါတယ်။ခြေထောက်မှာဒဏ်ရာတစ်ခုရခဲ့ပြီးခြေထောက်ကထုံနေတော့သတိမထားမိလိုက်ပါဘူး။အနာကပိုဆိုးလာပြီးဒူးအောက်ပိုင်းကနေသူ့ခြေထောက်ဖျက်လိုက်ရပါတော့တယ်။သူမိသားစုဟာယောဂအကြောင်းနားမလည်ပေမဲ့တခြားမိသားစုဝင်တွေစီယောဂကူးမှဆိုပြီးသူ့ကိုအနာကြီးယောဂဆောက်ရှောက်ရေးခေဟာစီပို့ခဲ့ပါဗျ။ပထမ
ဦးဆုံးကတော့တစ်ပြည့်ပြန်ပြီးတော့ခံစားတာငါ့ပြရမှာဒီနာယောဂကျေလို့ငါ့ကိုပြစ်သွားကြတယ်။ဆောင်းပြစ်သွားကြတယ်ငါမိဘတော့ငါ့ကိုလက်မခံခြင်းဘူး။အဲ့ဒါကြီးတော့ကျွန်တော်ဝမ်းနေပါတယ်။ဘုရားအဲ့ဒီကအတီတို့မိတို့ကလည်းတိတ်ကူးသူတော့ကတိတ်ပြီးတော့ဒီနာယောဂနဲ့ပတ်သက်ပြီးတော့တိတ်ရမပြရဘူးနော်။
ဒီယောဂါဟာဘက်တီးရီးယားကြောင့်ဖြစ်တဲ့ကူးစက်ယောဂါတစ်မျိုးဖြစ်ပေမဲ့လွယ်လွယ်နဲ့မကူးစက်ပါဘူးကူးစက်တာကိုစောစောသိခဲ့ရင်လေဆေးပေါင်းကုသနည်းနဲ့ပျောက်ကင်းအောင်ကုသနိုင်ပါတယ်ဆေးကုသမှုစောစောခံယူတဲ့ယောဂါတွေဟာ၃ရက်သို့မဟုတ်တစ်ပတ်အတွင်းမှာတခြားသူတွေစီမပြန့်ပွားနိုင်ပါဘူး၆လကနေတစ်နှစ်အတွင်းယောဂါအရှင်းပျောက်ကင်းနိုင်ပါတယ်ဆေးကုသမှုခံယူခဲ့တဲ့ကိုမောင်မောင်မှာယောဂအကြာကြီးမရှိခဲ့ပေမဲ့အနာကြီးယောဂနဲ့ဆိုင်တဲ့မတန်ဆွမ်းမှုကတော့သူ့မှာရှိနေပါသေးတယ်။အခုတော့ကိုမောင်မောင်ဟာရန်ကုန်တိုင်းမရမ်းချောင်ကျေးရွာကအနာကြီးယောဂသည်တွေခိုးလုံရမေတ္တာပရာဟိတခေဟာမှာနေထိုင်ပါတယ်။သူ့အမျိုးသမီးနဲ့ဒီခေဟာမှာတွေ့ခဲ့ကြပြီးအခုတော့သူတို့မှာကလေး၅ယောက်ထွန်းကားထားပါတယ်။သူတို့မိသားစုဟာအစိုးရကပေးတဲ့နေ့စဉ်ထောက်ပံ့ကြေးအမေရိကန်ဒေါ်လာ20စစ်နဲ့ညီမျှတဲ့မြန်မာငွေ900ကျပ်ကေဟာကပေးတဲ့သူ့အတွက်ထမင်းပုံစံတစ်ခုနဲ့ကျောင်းတက်နေတဲ့သူ့သား2ယောက်အတွက်2ယောက်စာစုစုပေါင်း3ယောက်စာနဲ့ရက်တည်နေကြပါတယ်။မယန်းဆောင်မေတ္တာပရာဟိတကေဟာကို1995ခုနှစ်မှာအနာကြီးယောဂကြောင့်ကိုယ်လက်မတန်ဆွမ်းဖြစ်ပြီးလောက်ကင်မစားနိုင်တဲ့လူတွေမိသားစုကြောထောက်နောက်ခံမရှိတဲ့လူတွေအတွက်ထူထောင်ခဲ့ပါတယ်။အဲဒီကေဟာမှာခိုးလုံသူတက်ကြီးရွယ်ကိုတရားဝင်ခြင်းနဲ့မိသားစုအစု30လောက်ရှိပါတယ်။တနိုင်ငံလုံးကအလှူရှင်တွေရဲ့လှူဒန်းမှုတွေနဲ့ရက်တည်နေတဲ့ကေဟာဟာကိုဗစ်ရောဂါနဲ့အာဏာသိမ်းတာကစပြီးနောက်ဆက်တွဲဖြစ်လာတဲ့စီးပွားရေးပြိုလဲမှုတွေကြောင့်အရင်ရရှိတဲ့လှူဒန်းမှုတွေရဲ့ထပ်ဝက်လောက်သာရရှိနေပါတယ်။ကေဟာဥက္ကဋ္ဌဦးလာထေကလူတိုင်းကိုထောက်ပံ့နိုင်ဖို့ပို့ပြီးခက်ခဲလာတယ်။အထူးသဖြင့်နောက်ဆက်တွဲမတန်ဆွမ်းမှုတွေနဲ့တက်ကြီးယောဂါတွေအတွက်ဆေးကုသဖို့လိုအပ်တဲ့အခါပို့ခက်ခဲတယ်လို့ပြောပါတယ်
။ဘူးအပွဲကြီးဖြစ်လေရမုံငွေမရှိတော့ဝန်ထမ်းမထားနိုင်။ဒီလောက်ဝန်ထမ်းလေးတွေရက်တည်ကြတာပေါ့။အခက်ခဲတော့အခုကတော့အများကြီးပဲ။ဒီမှာဒီလိုရေးဖြစ်လာရင်ရောမဆီဝါလည်းရှိတော့ကြည့်အောင်ရှိ။ဒီကြေကတော့တက်ဆိုင်ရလို့လည်းမျိုးစိုးနေလိုက်ပို့ရပါမှာ။ပေါ်တော့ရင်အဲကားမားတော့နိုင်တဲ့အခက်ခဲကြီးကဆက်လို့ရှိ။
အဲ့ဒီရောက်တော့ဒီရောက်ခံတယ်
ီအမေရောဂံလူတွေအတွက်ပြဿနာတစ်ခုကဘဝရည်တည်ခက်ခဲတာပါပဲ။တချို့ဆိုရင်ဟင်းစားအတွက်အနီးနားတော့ကနေအရွက်ခူးကြရပါတယ်။ကိုမောင်မောင်လည်းလျှက်စပစ္စည်းအတူအဆတွေပြင်ပြီးဝင်ငွေစူးစမ်းရှာရပါတယ်။ဒါပေမဲ့ယောဂကြောက်လို့သူ့စီမှာပြင်ဖို့ကိုလူအများစုကမဝင်ရဲကြပါဘူး။အပြင်မှာအလောက်ရှာရင်လည်းအဲ့ဒီတုံ့ပြန်မှုတွေကိုသူရပြန်ပါတယ်။ခွဲခြားဆက်ဆက်မှုကကိုမမောင်လိုလူတွေကိုဝင်ငွေရဖို့တားဆီးနေပါတယ်။ဒါအပြင်အနာကြီးယောဂတစ်ခါမှမဖြစ်ဘူးတဲ့။သူတို့ရဲ့ကလေးတွေနောက်ကိုအဲ့ဒီခွဲခြားဆက်ဆက်မှုတွေကလိုက်ပါနေပါသေးတယ်။မယန်းဆောင်သူတယောက်ဖြစ်တဲ့မဖူဖူးရဲ့အရွယ်ရောက်ပြီးကလေးနှစ်ယောက်ဟာဆက်ယုံအလုပ်တွေအများကြီးရှောက်ခဲ့ပူပါတယ်။သူတို့နောက်ကြားပုံရိပ်ကိုဖျောက်ဖျက်ထားမှပဲအလုပ်ရကြပါတယ်
။မယန်းဆောင်တွေ့လို့ရှိရင်အိုက်ဆာယောဂအပြေခံလိုက်တယ်သူကလည်းဆက်ပြီးမခေါ်တော့ဘူး။ဒီနေ့ယူအာနာမယ်နဲ့ရှောက်လို့ရှိရင်တော့ရတယ်။ဒီနေ့တကောင်ဈေးကဒီနေ့တကောင်ဈေးကဆုံးနေနောက်ပြတ်ပုံကားပြီးတော့တော့ရှောက်ကြတယ်
ဒီလိုခွဲခြားဆက်ဆံမှုတွေကြောင့်ပဲမယရင်လာဟာသူ့ရဲ့အရွယ်ရောက်ပြီးသားသားသမီးတွေကိုအလုံးလုံးဖို့မန္တလေးပို့ခဲ့တာပါသူ့အသက်12နှစ်အရွယ်မှာအနာကြီးရောဂါကူးစက်ခံရပြီးလက်တစ်ဖက်ပျက်စီးခဲ့ရပါတယ်အခုသူဟာမန္တလေးနဲ့မိုင်30ဝေးတဲ့မယန်းဆောင်လိုအနာကြီးရောဂါကေဟာတစ်ခုဖြစ်တဲ့နဒမြန်ရွာမှာနေထိုင်ပါတယ
်သားသမီးရဲ့အကုန်လုံးကမန္တလေးမှာဟိုအနာကြီးဆိုင်လို့ဟိုပဲမင်းလာရောအကင်းလာရောအဲ့လိုလုပ်လို့မရပါဘူး။အတိအကျလေးစီကမပေးဘူးနော်ဒီရောအားဒီရောအဲ့လိုအတိမပေးရဘူးလေ။အဲ့ဒီဘာလဲ။ဘာကြီးလက်ကမနှိုးရောလက်ကမဆိုတော့ကလေးကမခေါ်ရဲဘူးလေ။ကလေးကမပြောရဲဘူးကွာအဲ့လိုကြောက်ကြတာလေ။ဒီရောကတော့မပြောရဲကြဘူး။ခေါ်ရောကလည်းမတော်မတော်ဘူး။တော့မှကြောက်လို့တော့နာရောဒီရောဆိုမဖက်ရော။
အနာသိန်းနာတိုက်ပွဲတွေနဲ့အတူစီးပွားရေးပြိုလဲမှုတွေကန့်သက်မှုတွေကြားထဲမှာအနာကြီးယောဂါနဲ့ပတ်သက်ပြီးလှုပ်ဆောင်ကြတဲ့အဖွဲ့အစည်းတွေဟာရပ်တန့်ကုန်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကအရေးပေါ်ကိစ္စတွေနဲ့လူသားချင်းကူညီထောက်ထားမှုကိစ္စတွေကိုအာရုံစိုက်ကြပြီးပြည်တွင်းအဖွဲ့တွေကလည်းလုပ်ငန်းလည်ပတ်ဖို့လုံလောက်တဲ့လှူဒါန်းမှုတွေမရကြပါဘူး။ဒီစီနီဟာအနာကြီးယောဂါတွေနဲ့နောက်ဆက်တွဲမတန်ဆွမ်းမှုကိုခံစားနေရသူတွေကိုကူညီပေးမှာတက်ရမှုရှိနေပါတယ်။ဒါပေမဲ့ဒီစီနီမှာအနာကြီးယောဂါဟာလူများမသိပဲတံမှန်ထက်ပိုပြီးပြန့်နှံ့နေနိုင်ပါတယ်။မြန်မာနိုင်ငံဟာအနာကြီးယောဂါပြဿနာရှိနေသေးတဲ့နိုင်ငံအ ਨੇ စုတွေကတနိုင်ငံမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အဆိုအရ2020မှာတော့မြန်မာနိုင်ငံမှာယောဂအသစ်တွေ့ရှိမှုဟာတစ်နှစ်ကို1800အထိကျဆင်းသွားတာတွေ့ရပါတယ်။အဲ့ဒီချိန်ကစပြီးယောဂအသစ်တွေ့ရှိမှုတွေကျဆင်းသွားခဲ့ပေမဲ့အမျိုးသားညီညွတ်ရေးအဆိုအရရဲ့အနာကြီးယောဂထိန်းချုပ်ရေးအဖွဲ့ကဒေါက်တာဝိုင်းကတော့ယောဂကူးစက်မှုအသစ်တွေများနေမယ်လို့ယုံကြည်ထားပါတယ်။
နောက်တစ်ခုကကြတော့လေဒီအတာမန်ချင်းကျမရေးဆောင်ရှောင်မှုပြီးနေနိုင်တာတောင်မှပဲအနာကြီးယောဂါကိုပေါ့ကျမတို့ဒါဟိုစနစ်တကျလိုက်ပြီးတော့လိုက်လံရှာဖွေပြီးတော့ဆော့ဆော့တိဆော့ဆော့ကုပေါ့နော်ဒီလိုအာနီးဗျူဟာရင်းနဲ့တော့ဟာအခုလိုအနေထားမျိုးကြတော့ပေါ့နော်ဒီလုံးဝကို conflict ဖြစ်နေရဲ့အဲစစ်ဖြစ်နေရဲ့ဆိုတဲ့အနေထားမျိုးဆိုတဲ့အခါကြတော့ဒီယောဂါဖြစ်တဲ့သူကိုလွယ်လွယ်ကူကူတွေ့နိုင်ဖို့ဆိုတဲ့ဟာကအဲခက်ခဲလာတယ်ပေါ့ဟိုဒီအနာကြီးယောဂါကတော့ကုသခံရသူကတော့နှစ်စဉ်တိုးပွားနေမှာပဲဖြစ်ပါတယ်တိုးပွားလာမယ်လို့တော့ယူဆရတယ်ပေါ့နော
်အနာကြီးယောဂါကိုလူတွေပိုနားလေခဲ့ရင်ယောဂါပြန်ပွားတာနဲ့ယောဂရှင်ရဲ့ဘဝကိုပျက်စီးစေတဲ့ခွဲခြားဆက်ဆံမှုတွေကိုလည်းတားဆီးနိုင်မှာပါခက်ခဲတဲ့ကာလမှာကိုမမောင်အတွက်လုံနိုင်တာကတော့သူ့မိသားစုကိုစူးစမ်းထောက်ပံ့ဖို့ပါပဲ။ပြီးတော့ကလေးတွေပုံမှန်ဘဝနဲ့နေထိုင်နိုင်ဖို့သူတို့ကြီးလာတဲ့အချိန်မှာသူနဲ့ဝေးရာပို့ဖို့ပါပဲ
။တို့ကြောင်းပြီးလို့ရှိရင်တော့ကျွန်တော်နဲ့တူကလေးတွေတယောက်မှမထားပါဘူး။ကလေးတွေတော်တော်လေးကြီးကိုကျွန်တော်ပို့မှာပါ။ကျွန်တော်နဲ့နေကျွန်တော်ရဲ့အမေတက်ကြီးကသူ့လို့နောက်ကိုလိုက်နေပါလိမ့်။တရားကြီးဝင်းကျင်မှာကိုကျွန်တော်ကသူတို့အကြိုက်ရလာရင်ကျွန်တော်ပြရဝင်းကျင်မှာကျွန်တော်မနေသေးဘူးကျွန်တော်သာသမီကြီးကိုအဖြစ်မခံနိုင်ဘူးကျွန်တော်ကအဲ့လိုဆုံးဖြတ်လိုက်တာပေါ့ကျွန်တော်သာသမီကြီးကျွန်တော်ဒီနားမှာကျွန်တော်လူပဲအမဲတက်ကြီးဆရာဝန်နဲ့ကျွန်တော်ခံနိုင်အောင်ကျွန်တော်သာသမီကြီးကိုအမြန်ရောင်းကလာတာကလေးသူတရားလူကြီးကျွန်တော်လူကြီးအဖြစ်မခံနိုင်ကျွန်တော်ဆန္ဒအဲ့လိုရှိတယ်ပေါ့
ထိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထိုးလင်းမယ်ထိုးတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်။
ဒီအစီအစဉ်လေးကိုရေဒီယိုရုံမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VUE မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/vuebemis ဖြစ်ပါတယ
်။တနင်္ဂနွေ VUE ရဲ့တနင်္ဂနွေနေ့မနက်ဖြန်အသံလွှင့်အစီအစဉ်ကိုဆက်လက်တင်ဆက်နေတာပါ။အခုတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာစစ်တပ်ပေါ်ယုံကြည်အားကိုးမှုဘာကြောင့်နည်းလာကြပါသလဲပြည်သူအများရဲ့ပြန်လည်ယုံကြည်မှုရအောင်ဘယ်လိုအပြောင်းအလဲတွေလုပ်ရပါမလဲဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအမေရိကန်စစ်တပ်ကအငြိမ်းစားဒုတိယဗိုလ်မှူးကြီးဒေါ်မင်းမီဝင်းဘတ်ကိုဥတည်မောင်တန်ကမေးမြန်းပြီးတင်ပြထားပါတယ
်ဒီမိုကရေစီလမ်းကြောင်းကိုရှောက်မယ်ဆိုရင်လိုင်ညောညီထွေတဲ့ institution တွေရှိရမှာပါဒီတော့စစ်တပ်အဖွဲ့အစည်းကလည်းဒီထက်မှပါတဲ့တစ်ခုဖြစ်ပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာစစ်တပ်နဲ့အဖွဲ့အစည်းရေးရာအကြက်တဲဖြစ်ပါတယ်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဒုတိယပုံမူကြီးပမောက္ခဒေါ်မီမီဝင်းဘတ်ဖြစ်ပါတယ်မင်္ဂလာပါဆရာမခင်ဗျာ
မင်္ဂလာပါရှင်ကျွန်မဒုတိယပုံမူကြီးအငိမ့်စားတော့ဖြစ်သွားပါပြီလို့ပြောချင်ပါတယ်နောက်ကျွန်မမစခင်ပေါ့နော်ကျွန်မ disclaimer လေးတခုပြောချင်ပါတယ်ကျွန်မအခုဒီနေ့ပြောသွားတဲ့စသုံးသက်ချက်တရားပေါ့နော်ကျွန်မပုဂ္ဂိုလ်တရားအနေနဲ့ပြောတာပါဟိုဘယ်အခွင့်အရေးမှာကိုစားပြုပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျဆရာမဟုတ်ကဲ့အခွင့်ကာလလို့ပြောရမှာပေါ့နော်ဦးသိန်းစိန်လက်ထက်မှာလည်းဆရာမအဲမြန်မာစစ်တပ်နဲ့အလုံးနည်းနည်းပါးပါးလုပ်ခဲ့ဘူးတာလေးတွေလည်းရှိပါတယ်ဒီတော့မြန်မာစစ်တပ်ဟာအဖွဲ့စည်းပိုင်းနဲ့ကျင့်သုံးပိုင်းအရအကြက်တဲတဲ့ကိုကြောက်နေသလားဒါမှမဟုတ်ရင်သူတို့ကစစ်တပ်ဆိုတဲ့အဖွဲ့စည်းကိုဟုတ်ပါသေးရဲ့လား
ဟုတ်ကဲ့ကျမအဲ့ဒီဟိုနင်းပေါ့နော်2013ကနေပြီးတော့2020အထိစစ်တပ်နဲ့ engagement တွေရှိခဲ့တယ်အဲ့ဒီအချိန်မှာကျမဘာတော့တွေ့လဲဆိုတော့စီကန်းရှိရဆိုတဲ့ဥစ္စာနဲ့အကြောက်စိတ်တရားနဲ့သူတို့မှားတယ်မှားတယ်သူတို့ကအကြောက်စိတ်ကဟိုနေစီကန်းရှိတယ်လို့သူတို့စိတ်ထဲမှာထင်တယ်အဲ့နောက်ပြီးလဲပြီးတော့သူတို့ရဲ့ officer တွေက promotion ရဖို့အတွက်သူတို့အတွက်ပါလဲယာရုတိုးတက်ဖို့အတွက်ပို့ပြီးတော့ focus ရမ်းမယ်အဓိကပေးပြီးတော့တခြားဥစ္စာတွေအောက်မှာရှိတဲ့ကိုယ့်ချင်းအောက်မှာရှိနေတဲ့စစ်သားတွေကိုကောင်းကောင်းပြုစုပြီးတော့သူတို့ကိုပါလဲဟိုနေပြုထောင်ပေးတာပေါ့နော်ဟုတ်ကဲ့အရာရှိတယောက်အနေနဲ့အဲ့ဒီဥစ္စာကိုသူတို့သိပြီးတော့မလုပ်ဘူးသူတို့လုပ်တာကနောက်ပြီးတော့ဟို cult တယ်လို့မျိုးပဲသူတို့က blood brother ပေါ့နော် blood brother ဆိုပြီးတော့အဲ့ဒီ batch တွေနဲ့ဘာတွေနဲ့လုပ်တယ်အဲ့ဒီဥစ္စာတွေကတကယ်တော့တကယ်professional ဖြစ်တဲ့စစ်တပ်အဖွဲ့တစ်ခုရဲ့လုပ်နေလုပ်တာနေမဟုတ်ဘူးဆိုတော့ကျွန်မသွားတွေ့တယ်အဲ့လိုမျိုး organization ကဒီလိုမျိုးစစ်တိုက်တဲ့အခါမှာဘယ်လိုမှမအောင်မြင်ဘူးမတိုက်နိုင်ဘူးဆိုတော့ကျွန်တော်တို့ organizational behavior ဟိုဗါလဲ theory နဲ့ပြန်ကြည့်လိုက်လို့ရှင်အဲ့ဒီဥစ္စာဘယ်လိုမှမအောင်မြင်နိုင်တဲ့အလေအထားတွေပေါ့နော်စီကန်းနေဆိုတော့ကျွန်မရောက်မလို့အဲ့ရောကကျွန်မအမြဲတမ်းဗါလဲတန်တရားရှိတယ်အခုကျတော့ကျွန်မရဲ့အဖြေကိုပြီးသွားပြီ
ဟုတ်ကဲ့ကျွန်မကုလသမဂ္ဂမနယန်ဆိုင်ရာလူခွေရေးအထူးသံတမန်ပေါ့နော်တမ်အန်ဒရူးစာလဲမြန်မာစစ်တပ်ကတဲ့ရာဆွေးမှုဂိုင်းဖြစ်နေပြီဆိုပြီးတော့ဒီလိုပြောခဲ့ဘူးပါဆရာမဘလို့ထင်ပါလဲ
ဟုတ်တယ်အန်ဒရူးပြောတာနဲ့ကျွန်မသူနဲ့ပါလဲသဘောတူတယ်ဘာလို့လဲဆိုတော့အခုအချိန်မှာပေါ့နော်စစ်တပ်ရဲ့မစ်ရှင်ကလဲတကယ်ပရော်ဖက်ရှင်နယ်ကြတဲ့စစ်တပ်ကပေါ့နော်တိုင်းပြည်သူလူထုကိုကာကွယ်ဖို့ပြည်သူအတိုင်းပြည်ကိုကာကွယ်ဖို့ဒါပေမဲ့တကယ်အခုစစ်တပ်ကကြတော့ပြည်သူလူထုကိုနှိပ်ကွပ်ဖို့ပြည်သူလူထုကိုတတ်ဖြတ်ဖို့နောက်ပြီးတော့ဟိုတိုင်းပြည်ကိုဘယ်လိုကွဲသူတို့ပြောတာတော့အများအားတိုင်းပြည်ကို တူကထဲရမယ်အမှန်မှာတော့သူတို့လုံနေလုံဟန်နေရတမင်းက divide and conquer အတိုင်းပြအမြဲတမ်းခွဲနေပြည်သူလူထုအမြဲတမ်းခွဲနေတာပြည်သူဗမာနဲ့ဟိုတခြား ethnic minority တွေနဲ့ပေါ့နော်ဒီတိုင်းရင်းသားတွေနဲ့တိုင်းရင်းသားရင်းနှင်းမှာလဲဟိုဘက်လိုက်ဒီဘက်လိုက်နေတမင်းကကွဲပြောင်းလုပ်ထားတယ်ဆိုတော့လေအဲ့ဒါစစ်တပ်ရဲ့အုံရင်းကိုဒီခု mission ကိုမြန်မာစစ်တပ်ရဲ့ mission ကိုကြီးလိုက်လို့ရှိရင်လည်းအဲဒီဥစ္စာတကယ် professional ဆန်တဲ့စစ်တပ်ရဲ့ mission မဟုတ်ဘူ
းဆိုတော့ဒီဖွဲ့စည်းကဒီလိုဖြစ်နေတာဘာကြောင့်လို့ဆရာမထင်ပါလဲသို့တော်လည်းအကြောင်းရင်းကိုရှာဖို့ကတော့အချိန်လေးတော်တော်လိုပါတယ်ဆရာမကတင်ကပဲပြောခဲ့ရတာဆိုတော့သို့တော်လည်းအဲ့ဒီတင်ကဆရာမရောက်ခဲ့တဲ့ကာလတည်းကနေမှလှမ်းပြီးမြင်ရတာကဘာအကြောင်းတွေကြောင့်များစစ်တပ်ဆိုတဲ့ဖွဲ့စည်းကဒီလိုဖြစ်သွားတယ်1988ခုနှစ်တုန်းကတော့ဒေါက်တာမောင်မောင်ကပြောမှုပါတယ် Lord Acton နဲ့စကားကိုကိုးကားပြီးတော့အကျွင်းမဲ့အာဏာကသူကိုအကျွင်းမဲ့ပြက်စီးစေတယ်အဲ့တော့မြန်မာတပ်မတော်ကအာဏာနိုင်ငံရေးထဲမှာနေဖို့ကြိုးစားတာကြောင့်ဟောဒီလိုဖြစ်သွားတယ်လို့ဆရာမထင်ပါတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်မလီဒါရှစ်ပေါ့နော် highest of leadership အဒီမြန်မာနိုင်ငံဒီဘုံဘုံချုပ်ကြီးတွေအားလုံးကသူတို့အာဏာမြဲရေးအတွက်ဒီစစ်တပ်ကိုအသုံးချတယ်ဆိုစစ်တပ်ရဲ့ mission ကပြောင်းသွားတယ်စစ်တပ်ရဲ့ mission ကသူတို့အာဏာသိမ်းဖို့အတွက်ဘုံင်းပြည်တော်ပြည်သူလူထုကိုကာကွယ်ဖို့မဟုတ်ဘူးပြည်သူ you know တိုင်းပြည်ကိုကာကွယ်ဖို့မဟုတ်တော့သူတို့ဒါပေမဲ့စာရေးထားတာတော့ဒီ mission တွေကတော့အဲစာအုပ်ထဲမှာတော့ရှိတယ်အဲတကယ်စစ်တပ်ဖြစ်တဲ့ဒါပေမဲ့တကယ် practice လုပ်တဲ့အခါမှာတကယ်ဟို light လုပ်တဲ့အခါမှာအဲ့ဒီဥစ္စာမဟုတ်ဘူးဆိုတော့လူတွေကလည်းဝင်တာကစစ်တပ်ထဲဝင်လို့ရှိရင်ကိုယ်နိုင်ငံကိုကာကွယ်ဖို့ပြည်သူလူထုကိုကာကွယ်ဖို့အတွက်ဝင်လာတယ်တကယ်လုပ်တဲ့အခါမှာအဲ့ဒါနဲ့မဟုတ်ဘူးဆိုတော့အဲကြောင့်မလို့လေသူတို့ဒီ defection တွေတွေ့လာတယ်
ဟုတ်တယ်မြန်မာတပ်ပလောတွေကတပ်ပလောသားတွေကိုယ်တိုင်ကလည်းသူတို့အဖွဲ့အစည်းကိုတော်တော်ချစ်ခင်ကြပါတယ်เนาะယုံကြည်မှုလည်းတချို့ကတော်တော်လေးရှိနေကြတာလည်းတွေ့ရတယ်ဆိုတော့သူတို့လည်းတစ်ဖက်မှာကြတော့လည်းဒီလိုတော့သွားလို့မရဘူးเนาะအခုချိန်နေရပြောင်းရမယ့်အချိန်နေဖြစ်နေပြီလို့လည်းမြင်ရတာလည်းရှိတယ်ဆိုတော့ဒီအဖြစ်ကနေဘလို့များပြန်ပြီးထွက်နိုင်ပါမလဲစမဟုတ
်ကဲ့တချို့ယုံကြည်မှုအဲ့လိုရှိရဲဆိုတဲ့ဥစ္စာစစ်တပ်ကိုချစ်တယ်စစ်တပ်ကဟိုလုံရမှန်နေဆိုတဲ့ဥစ္စာယုံကြည်မှုကဒါတော့အနည်းတဲ့လူများဖြစ်တယ်လူတွေဖြစ်တယ်အခုအချိန်မှာကျွန်မ interview လုပ်လိုက်တဲ့အခါမှာ6ယောက်တည်းက9ယောက်ကလုံးဝသဘောမတူဘူးဘာတွေလုပ်နေလဲဆိုတာသူတို့လုပ်နေတယ်ဆိုတာလေဆိုတော့အဲကြောင့်မလို့လေအဲ you know ပြန်ပြီးတော့ဒီ reform လုပ်ရမယ်ကျွန်တော်က security sector reform ဆိုတဲ့ဥစ္စာအရန်လုပ်ရတယ်Oh, but the value တွေကိုပြန်ပြောင်းရမယ်။ Now the leadership လည်းပြောင်းပြီ။ Value ဆိုတဲ့ value တွေအခုမဟုတ်တဲ့ value တွေလုံနေလောက်ခံနေစဉ်းစားမှုတွေကအပေါ်ကနေပြီးတော့လှုပ်ထားတာ။ Leader တွေကလှုပ်ထားလို့เนาะအုပ်ချုပ်သူတွေကလှုပ်ထားလို့ဆိုတော့ဒီအုပ်ချုပ်အဲ့လူတွေကိုဘလို့မှရှေ့သွားပြီးတော့ထားလို့မရတော့ဘူး။သူတို့ဖျက်ဆီးလိုက်တာ။သူတို့ကကျွန်မအမြန်ပြောတယ်သူတို့ကမြောက်မှိုင်းနဲ့အတူတူကသူတို့တွေကစစ်သူတို့ရဲ့စစ်တပ်ကိုတက်မတော်ကိုလက်ရင်းကျိုးဆွဲပေးလိုက်ပြီးတော့လွတ်လိုက်တာဒီဖွဲ့ဒီတခါမှာဆိုတော့အဲ့ကြောင့်မလို့စစ်တပ်ကအခုလောက်ဒီအရာပြုတ်ခွေတာနောက်ပြည်သူလူထုရဲ့ယုံကြည်မှုလည်းမရှိတော့ဘူးဆိုပြည်သူလူထုစစ်တပ်တကူကပြည်သူလူထုယုံကြည်မှုမရှိလို့ရှင်ဘယ်လိုမှရက်တီဖို့တိတ်မလွယ
်ဟုတ်ပါတယ်ဆရာမအခုနောက်ဆုံးမေးခွန်းပါဆရာမနော်အာဆီယံကလည်းပြည်စုံဆွေးနွေးရေးကိုပြောထားတယ်နော်နောက်မြန်မာနိုင်ငံရဲ့အဓိကဖြစ်နေတဲ့ပြဿနာကလည်းနိုင်ငံရေးပြဿနာနောက်ပြီးဒုခွင့်ရေးလွတ်လပ်ခွင့်တွေနဲ့လည်းဆိုင်တဲ့ပြဿနာကြီးဖြစ်နေတယ်နောက်ပြီးတော့စစ်တပ်ကနိုင်ငံရေးလှုပ်ချင်တဲ့အာဏာနိုင်ငံရေးထဲမှာပါနေတဲ့ပြဿနာလည်းရှိဒီလိုအခြေအနေတွေထဲမှာနော်ဆမခုနပြောလို့ခေါင်းဆောင်မှုလည်းနောက်တက်လာတဲ့ခေါင်းဆောင်တွေကပြောင်းရမယ်ဘူးဆိုတော့အရေးအကြီးဆုံးခြေလှမ်းဒီကိုလက်မယ်ဆိုရင်ဘလို့ခြေလှမ်းမျိုးတွေကိုနောက်တက်လာတဲ့ခေါင်းဆောင်ကနိုင်ငံရေးဥပဒေထက်စင်းစားရင်ဘလို့ခြေလှမ်းမျိုးတွေလှမ်းတင်တယ်လို့ဆမထင်ပါတယ်
Well number 1ကပထမဆုံးကဒီစစ်တပ်ကဘယ်လိုမှဗာလဲ politics နော်နိုင်ငံရေးနဲ့ the party politics on your bono, but then you know, Beroma Lulu Miao. Lodane, Bidu go Bidu Luluia support, not the Pekka and the Penna Elumuri, Bell Light, you know.
အဲ့ဒီဥစ္စာမြန်မာနိုင်ငံနေမဟုတ်တခြားနေရာမှာလည်းအဲ့ဒီဥစ္စာလီဒါရှစ်ပရင်စပယ်တစ်ခုပဲနော်ဆိုတော့ဒီဥစ္စာအကြီးပါလားကျွန်တော်မြန်မာနိုင်ငံမှာလည်းပြန်ကြည့်လိုက်လို့ရှင်လူတွေကဘာကြောင့်ဘိုးချုပ်အောင်ဆောင်လေးစားရလဲသူမှာယူနီဖောင်းလေးတစ်ခုနဲ့ဒီနော်လူတွေအများကြီးပြောတယ်ဟိုနေပဲပြုတ်နေဟိုနေနံပြားလေးစားခြင်းနဲ့အဲ့လောက်လောက်ပဲသူရှိအဲ့ကြောင့်မလို့လူတွေကသူ့ကို
Okay, sure.
Okay. WPB data PN PDB Sinama Chalet Sunity Badugado Neza to the Bomji Omoka Do Mimi Wimba Chibare to not about them.
သတင်းမှန်တွေရဖို့အရေးကြီးတဲ့အချိန်ခါမှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဆက်လန်းတွေ1 click
မင်္ဂလာပါ VOA ရဲ့တနင်္ဂနွေနေ့မှတ်တပ်ဖက် ရေဒီယို ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ် ရေဒီယို အတန်လွင့်အစီအစဉ်တွေကိုတော့ လိုင်းနိုမီတာ 25 50 တိတူကလည်းဖမ်းယူနားတော်တာဆင်နိုင်ပါတယ် အခုဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများအုတ်ရူရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လည်ပါအောင်မယ် ပထမအဦးဆုံးအနေနဲ့ကအာရှနိုင်ငံရေးအစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံကပြည်တွင်းစစ်ပြေးဒုက္ခသည်တွေအတွက်ထိုင်းနိုင်ငံကနေပထမအဦးဆုံးလူသားချင်းစာနာမှုအထောက်ပံ့နေနယ်စပ်ဖြတ်ကျော်ပေးပို့လိုက်ပါတယ် မြန်မာစစ်ကောင်စီနဲ့ရုရှားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်မှုရှိနေပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြောက်ကိုရီးယားအရေးမြောက်ကိုရီးယားဘော်ရေးယူထားတာတွေကိုစောင့်ကြည့်တဲ့ကျွမ်းကျင်သူအဖွဲ့သက်တမ်းတိုးဖို့ကိစ္စမှာရုရှားကဗီဒီယိုအာဏာသုံးပယ်ချခဲ့ပါတယ်ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးထားပါတယ်
စစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာစစ်ပြေးဒုက္ခသည်တွေအတွက် လူ သား ချင်း စာနာမှု အကူ အညီ တွေ ကို ထိုင်း နိုင်ငံ က နေ မတ်လ 25 ရက် နေ့ က ပထမ အဦးဆုံး အချိန် နေဆက် ဖြတ်ကျော် ပေးဖို့ ခဲ့ ပါတယ် မဲဆောက် မြဝတီ တရား ကို ဖြတ်ကျော် ပြီး ကရင် ပြည်နယ် တဲ က နေရာ 3 ခု ကို ပေးဖို့ သွား မယ် လို့ ထိုင်း တာဝန် ရှိ သူ တွေ က ပြော ပါတယ် ဘန်ငွေ 9 တန်ဖို့ တန်ဖို့ ရှိ တဲ့ စံ နဲ့ အစား အစာ တွေ ပါဝင် တဲ့ ဒီ အကူ အညီ တွေ ဟာ လူ သား ချင်း စာနာမှု အထောက် အပံ့ သက်သက်တာ ဖြစ် တယ် လို့ ထိုင်း ဒုတိယ နိုင်ငံ ခြားရေး ဝန်ကြီး စီယာဆက် ဖွန်ကက်ခေါက် က ပြော ဆို ပါတယ်
ครับ ก็ เรา อยาก จะ เน้น ว่า เป็น การ ให้ ความ ช่วย เหลือ ทาง มนุษยธรรม จริงๆ นะครับ ไม่ ได้ เกี่ยว ข้อง
အကူ အညီ အထောက် အပံ့ တွေ ဟာ လူ သား ချင်း စာနာမှု အကူ အညီ သက်သက် ဖြစ် ပါတယ် နိုင်ငံ ရေး အရ ဒါ မှ မဟုတ် လက်ရှိ ဖြစ် နေတဲ့ ပြည်ပခါ တွေ နဲ့ မပတ်သက် ပါဘူး အခု အချိန် မှာ မြန်မာ ပြည်သူ တွေ ရဲ့ အကျိုး ကို သာ အဓိက ထား ပြီးတော့ ကြည့် တင် ပါတယ်
အင်းဒီ ချင်း နိုင်ငံ အနေနဲ့ နောက်ထပ် လိုအပ်တဲ့ နေရာ တွေ ကို ဘယ်လို ပေးပို့ နိုင်မလဲ ဆိုတာကို ဆက် လေ့လာ သွား မယ် လို့ လဲ ထိုင်း ဒုတိယ နိုင်ငံ ခြားရေး ဝန်ကြီး က ပြော ပါတယ် ဒီ အကူအညီ တွေ ကို ထိုင်း နိုင်ငံ ခြားရေး ဝန်ကြီး ဌာန က ပေးတာ ဖြစ် ပြီး ထိုင်း ကျက်ချင်းနီ အဖွဲ့ က နေ တဆင့် ပေးတာ ပါ မြန်မာ နိုင်ငံ ဘက် မှာ မြန်မာ ကျက်ချင်းနီ အသင်း က တာဝန် ယူ ဖြန့်ဝေ ရ မှာ ဖြစ် ပါတယ် လိုအပ် နေ သူ တွေ ထံ ရောက် မရောက် ကို ဓာတ်ပုံ နဲ့ တကွာ ပြန် လည် တင်ပြ ရ မှာ ဖြစ် ပြီး ASEAN ရဲ့ ကပ်ဘေး ဒုက္ခ နဲ့ လူ သား ချင်း စာနာ မှု အကူ အညီ စီမံ ခန့်ခွဲ ရေး ဌာန က လည်း စီစစ် ကြီးကြပ် သွား မှာ ဖြစ် ပါတယ် လူ သား ချင်း စာနာ မှု အကူ အညီ တွေ လိုအပ် နေ သူ တွေ ထံ အမှန်တကယ် ရောက်ရှိ ဖို့ မြမအရေး ဆောင်ရွက် နေ တဲ့ အဖွဲ့ တွေ က လည်း စိုးရိမ်ပါတယ် ပဋိပက္ခဖြစ်နေတဲ့နေရာတွေကိုမရောက်နိုင်တာဟာအဓိကပြဿနာဖြစ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကမလ20ရက်နေ့တုန်းကပြောဆိုခဲ့ပါတယ
် Problem that we have right now is that humanitarian aid is not going in the, to the areas that need it most
လူသားချင်းစာနာမှုအကူအညီတွေဟာအရေးကြီးလိုအပ်နေတဲ့နေရာတွေကိုမရောက်နိုင်တာကပြဿနာဖြစ်နေပါတယ်စစ်ကောင်စီထိန်းချုပ်မှုပြင်ပကပဋိပက္ခဖြစ်နေတဲ့နေရာတွေကိုဆွလို့တာပါဒီနေရာတွေကလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အရေးအတွက်တွေတိုးလာနေတဲ့နေရာတွေဖြစ်ပါတယ
်အခုထိုင်းနိုင်ငံကအစမ်းသဘောမျိုးပေးပို့ခဲ့တဲ့အကူအညီတွေဟာဒုက္ခသည်2000လောက်အတွက်ရက်အနည်းငယ်စာပဲဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်လက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူအရေးအတွက်ဟာ2,000-3,000ကျော်လောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်အခုလိုအချိန်မှာပဲဗေပေါင်းဆောင်အတက်အတဲနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာ2024ခုနှစ်အတွင်းရုရှားနဲ့စီးရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားမယ်ဆိုတဲ့သတင်းထွက်ပေါ်လာပါတယ်။ပူးတွဲစီးရေးလေ့ကျင့်တာအပါအဝင်စီးရေးပူးပေါင်းဆောင်ရွက်မှုအစီအစဉ်50လောက်ကိုလှုပ်ဆောင်သွားမယ်လို့ရုရှားစစ်တပ်ကကြေကွာပြီးရုရှားအစိုးရပိုင်း RIA သတင်းကဖော်ပြပါတယ်။ပြီးခဲ့တဲ့မတ်လ18ရက်နေ့တုန်းကလည်းအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရုရှား INTRATASS သတင်းဌာနတို့တွေ့ဆုံမေးမြန်းစီမှာလည်းနျူကလ িয়ার ဓာတ်အားပေးစီမံကိန်းအပါအဝင်ရုရှားနဲ့မြန်မာအရက်ဖက်နဲ့စစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်မြန်မာစစ်ကောင်စီဟာတစ်ဖက်မှာလည်းစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းပြီးတပ်သားသစ်စုဆောင်းမှုပြင်ဆင်နေပါတယ်အည်အသွေးကြဆင်းနေပြီးအင်အားနည်းလာနေတဲ့စစ်တပ်ကိုရုရှားရဲ့အကူအညီနဲ့ပြန်လည်တိစောက်ဖို့ကြိုးပမ်းမလားလို့သုံးသပ်မှုတွေရှိလာပါတယ်။မြန်မာစစ်တပ်ဟာတရုတ်ထက်ရုရှားကိုပုံမအားထားလာတာတွေ့နိုင်ပါတယ်။မြန်မာနိုင်ငံမှာတရုတ်တောင်းဆိုထားတဲ့စီမံကိန်းတွေရှေ့မတိုးနိုင်ဖြစ်နေတာ။နေဆက်အွန်လိုင်းလေလံမှုကိစ္စအခုနောက်ဆုံးညီနောင်သုံးပွဲထိုးစစ်ကိစ္စတွေပါတရုတ်နဲ့မြန်မာစစ်တပ်အကြားဆက်ဆံရေးမှာရှုပ်ထွေးမှုတွေရှိတယ်လို့သုံးသပ်ကြပါတယ်။မြန်မာနိုင်ငံကပဋိပက္ခမှာစစ်ကောင်စီဘက်ကတရုတ်လုံလက်နက်တွေအသုံးပြုနေတယ်လို့စစ်ကောင်စီကိုထိုးစစ်ဆင်နေတဲ့ညီနောင်သုံးဘက်ဟာလည်းတရုတ်လုံလက်နက်ငယ်တွေအသုံးပြုနေတယ်လို့မတ်လ29ရက်နေ့ထုတ်အမေရိကန်အခြေစိုက်လုံခြုံရေးလေ့လာတဲ့ War on the Rock အဖွဲ့ကရေးသားထားပါတယ်။တရုတ်ဟာနှစ်ဖက်စလုံးကိုကြောတော့နောက်ခံပေးနေတာပါလား။ဘာကြောင့်လဲလို့ဒီအဖွဲ့ကမေးခွန်းထုတ်ထားပါတယ်။ရုရှားအနေနဲ့မြန်မာနိုင်ငံကိုစီးရဲအယအကူအညီထောက်ပံ့နေတာတွေဟာမြန်မာနိုင်ငံကပဋိပက္ခတွေကိုပိုဆိုးသွားစေတယ်လို့အမေရိကန်အစိုးရကတော့ပြောဆိုထားပါတယ်။အခုလိုအချိန်မှာပဲကုလသမဂ္ဂလူညုံရေးကောင်စီမှမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကြောင့်တန်ခတ်ရေးယူထားတာနဲ့ပတ်သက်ပြီးစောင့်ကြည့်လေ့လာတဲ့ကျွမ်းကျင်သူအဖွဲ့တက်တန်းတိုးဘုတ်ကိုမတ်လ28ရက်နေ့မှာရုရှားကဗီဒီယိုအာဏာသုံးပယ်ချခဲ့ပါတယ်။တရုတ်ကမင်းမပီးပဲကြားနေခဲ့ပါတယ်။အမေရိကန်အပါအဝင်နိုင်ငံ73နိုင်ငံကထောက်ခံပါတယ်
။ Russia's actions today have cynically undermined international peace and security.
ရုရှားရဲ့လုပ်ရဟာနိုင်ငံတကာလုံခြုံရေးနဲ့ငြိမ်းချမ်းရေးကိုအားနည်းသွားစေပါတယ်။ရုရှားဟာမြောက်ကိုရီးယားရဲ့နျူကလ িয়ার အပါအဝင်အများအပြားကိုတေကြေပျက်စီးစေနိုင်တဲ့လက်နက်တွေတရားမဝင်လုပ်နေတာကိုကူညီလိုပုံရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူမက်သရူးမဲလာကပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်
လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်ပြပဈေးကွက်အဝယ်လိုက်လာလို့ပြည်တွင်းတကြစီမြင့်တက်လာပါတယ်ဒါအပြင်တပတ်တွင်းလေယာထွက်ကုန်သီးနှံစင်းနှုန်းတွေကိုလည်း The Farmer Time Media ကတင်ဆက်ပေးထားပါတယ
်မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါတယ်လေယာဆိုင်ပြည်ချစ်သူများရှင်လန်းချင်းမြင်ကြပါစေရှင်ဒီလိုတော့လေယာစီဝတ်တဲ့တွင်ကိုကိုမြင့်မင်းဟန်တဲ့သူကျမမီစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်ပဈေးကွက်အဝယ်လိုက်လာလို့ပြည်တွင်းတကြစီမြင့်တက်လာတယ်ဆိုတဲ့သတင်းနဲ့စကြပါတယ်အခုနှစ်မှာဗီယက်နမ်နိုင်ငံကမြန်မာတကြကိုဈေးကောင်းပေးပြီးဝယ်ယူနေတဲ့အတွက်ပြည်တွင်းတကြစီကအမြင့်ဈေးမှာရှိနေတယ်လို့မြန်မာနိုင်ငံတကြနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါတယ် လက်ရှိပြည်ပဈေးကွက်မှာတကြားတန်ကို623ဒေါ်လာလောက်ပေါက်ဈေးရှိနေပြီးဒီထက်ဈေးပိုမြင့်တက်လာနိုင်တယ်လို့တကြားပို့ကုန်လုပ်ငန်းရှင်တဦးကပြောပါတယ်ပြည်တွင်းတကြားဈေးကွက်မှာလည်းအခုနှစ်ဆကတကြားတစ်ဖိတ်သားကို3800ကျပ်ဝန်းကျင်ဈေးသာရရှိခဲ့ပေမဲ့အခုနှစ်မေလအတွင်းမှာတော့တကြားတစ်ဖိတ်သားကို4200ကျပ်အထိမြင့်တက်လာပါတယ်တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်နဲ့စကိုင်းတိုင်းထဲမှာကြံခောက်ယူကြိတ်ခွဲမှုရနာထားရတာတွေရှိပြီး73ဒီတွင်းအားစုတွေမြင့်တက်လာတာကြောင့်လဲတကြားစီမြင့်တက်လာတာဖြစ်တယ်လို့ကြံစိုက်တောင်သူတို့ကသုံးသပ်ပါတယ်မြန်မာနိုင်ငံကနေတကြားကို VNN ကိုအများဆုံးတင်ပို့နေပြီးဥရောပနိုင်ငံတချို့ကလည်းအနည်းငယ်တင်ပို့နေပါတယ်ပြီးခဲ့တဲ့နှစ်ကတော့ပြည်ပကိုတကြားတန်ချိန်33,000ခန့်အထိတင်ပို့နိုင်ခဲ့ပြီးအခုနှစ်မှာပုံမတင်ပို့နိုင်ဖို့မြန်မာနိုင်ငံတကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကခံမှန်းထားပါတယ
်ဝက်ချင်ဖန်စီကစစ်တိုက်မြစ်တက်လာပါတယ်ပြီးခဲ့တဲ့နှစ်ဝယ်လောက်လေကဇေစစ်တိုက်ကျဆင်းခဲ့တဲ့ပြင်းတွေးဝက်မူကြီးဇေဝဲဟာအခုမက်ရှလာထဲမှာတော့တပိတ်တာကိုတတောင်းကျဝင်ချင်းတီပြင်းမြစ်တက်လာတာဖြစ်တယ်လို့မွေးရည်လောက်ကင်သူတွေကပြောပါတယ်ဝက်ရှင်ချမ်ပန်ဇီကနေရတီရလိုက်တပိတ်တာကို9800ကနေ10000ကျပ်ဝန်းကျင်ဒီပေါက်ဈေးရှိနေတာဖြစ်ပါတယ်2023ခုနှစ်ဇွန်လကနေ2024ခုနှစ်ဖေဖော်ဝါရီလအထိဝက်ချမ်ပန်ဇီတပိတ်တာကို9500ကျပ်ထိတာအမြင့်ဆုံးပေါက်ဈေးရှိခဲ့တာဖြစ်ပါတယ်ဝက်သားဈေးကျနေချိန်မှာဝက်မွေးမြူရေလောက်ကင်တူတွေနှဲထားတဲ့အတွက်အခုလိုဝယ်လိုက်လာချိန်မှာဝက်ရှင်ပန်ဇီပြန်လည်မြင့်တက်လာတာဖြစ်တယ်လို့ပြည်မြို့နယ်ကဝက်မွေးမြူရေလောက်ကင်တူတူကပြောပါတယ်ဝက်တကောက်ကိုတားခွဲပြီးနောက်ရောင်းတန်းဝင်ရွယ်ရောက်ဖို့လေးလကနေ၅လလောက်ထိမွေးမြူရပြီးရောင်းတန်းဝင်ရွယ်ဝက်တကောက်တွေအစားဆောင်ကုန်ကြစရိတ်ကတော့၄သိန်းကနေ၄သိန်းခွဲဝန်းကျင်လောက်ထိကုန်ကြတယ်လို့ဆိုပါတယ
်နောက်တစ်လောက်ဖန်းစည်းသူတွေမဲစနစ်နဲ့အလှည့်ကျ၅ဖန်းထွက်နေရပါတယ်ပြိပဈေးကွက်ရှိသလိုပြည်တွင်းမှာစားသောက်မှုများတဲ့ငါတလောက်ကိုဖမ်းဆီးသူများနေတဲ့အတွက်မဲစနစ်နဲ့အလှည့်ကျထွက်ဖမ်းနေရတယ်လို့အေယော်ဒီတိုင်းဒေသကြီးကတပိုင်းတိုင်းငါးဖမ်းလုပ်ငန်းလုပ်ကင်သူတွေကပြောပါတယ်ငါတလောက်ဖမ်းသူတွေအနေနဲ့အရင်နှစ်ကတရက်ကို2ကြိမ်လောက်ပိုက်ရှာဖမ်းဆီးခွင့်ရခဲ့ပေမဲ့အခုနှစ်မှာတော့ငါတလောက်ဈေးကောင်းနေပြီးဖမ်းဆီးသူများနေတဲ့အတွက်မဲစနစ်နဲ့တရက်ကို2ကြိမ်သာဖမ်းဆီးခွင့်ရတယ်လို့ဆိုပါတယ
်ကိုမဲနဲ့စောင့်နေရတဲ့အခါကျတော့ဒီမလဲရည်ပြပြီးွားရင်မလဲရည်ပြွားရင်ညာရှင်းလို့ပြရတော့ဗျအညာနောက်မလဲရည်ပါပြအဲ့လိုခေရပြလဲဟိုလေဘိုက်ကမာတွေကတားများတော့ကိုယ်နဲ့ဟိုစောက်စောက်နေရတာတလားတလားပဲပြရပူဆောင်ကိုဆောင်နဲ့ဆိုတော့မဲနဲ့ပြရတဲ့အခါကျတော့အဲဒီဘိုက်နဲ့ဈေးနဲ့မဆန့်တော့ညနဲ့မဆန့်တော့အခုဒီဇီလို့နေဒီလာကိုယ်လည်းကြထွက်သူမဲကြရအောင်ထွက်အဲ့လိုဆောက်လို့ဆိုရင်ကျန်တဲ့မဲကြတော့ကုံသွားတဲ့ကောင်ကနောက်ရကြမှာထွက်ရတယ်အဲ့လိုပြောတယ်အဲသူကဘဲတော့ဆောက်ရတယ်အဲ့ပါတော့ဂျားထုတ်ပြီးသူတို့ဂျားထုတ်ကတ်နှက်ထားနေနေရာကြီးရှိတယ်ဘဲဒီလိုသားကောင်းကောင်းနေရရပြည့်ကြမှာကြောင်းအဲ့တော့ပြည့်လို့ရှိရင်ဒါ9000 8000 3000ကျော်ကျော်ရတာပဲအနည်းဆုံးမရအောင်ဆိုတော့4000 5000လောက်ရတာသူချင်းက6000ကျော် 80,000 လားဆိုလို့ရှိရင်အမှ4000ငါကောင်းဘယ်နဲ့သုံးချက်သားဆိုရင်လေးကောင်းကငါကောင်းအဲ့လိုရှိတယ
်မြစ်တွင်ငါတလောက်ဖန်းစီရရှိမှုများတဲ့ရေလေပိုင်းနေရာတွေကိုသာမဲစနစ်နဲ့ပိုက်ချဖန်းစီခွင့်ပေးတာဖြစ်ပြီးတခြားနေရာတွေကိုတော့တမတ်ထားခြင်းမရှိဘဲအစဉ်ပြေတလို့ပိုက်ချဖန်းစီခွင့်ရှိတယ်လို့ဆိုပါရယ်လက်ရှိအချိန်ဟာငါတလောက်ဖန်းစီရရှိမှုများတဲ့ရာသီဖြစ်ပြီးဖန်းစီသူတွေအနေနဲ့တရက်ကိုအနည်းဆုံးကျပ်4000ကနေ3000ကျော်အထိဝင်ငွေရရှိနေကြတာဖြစ်ပါတယ်
ဒါငါတို့ရာသီကတော့ကုန်ကန်နီးနေပေါ့နော်ဒီငါတို့ရာသီကုန်ကန်နီးနေအမြောက်အလဲရောက်ပေါ့ကျွန်တော်တို့အခုဆိုရင်ဟိုအရင်တော့ဆိုရင်ပိုက်ကွက်ချဖို့ရေကိုတန်းစီပြီးဆောက်ရတယ်အခုကတော့မဆောက်ရတော့ဘူးဘာဖြစ်လဲဆိုတော့ငါတို့ကအရင်တော့ဆိုရင်တနေ့တနေ့ကိုသိန်းနဲ့ချီရတယ်2သိန်း3သိန်း3သိန်းအနည်းဆုံးရတယ်ပေါ့နော်အဲ့ဒီအချိန်တော့ဆိုရင်တော့ပိုက်သမားတွေအများကြီးဖြစ်နေတယ်ဒါရေတအူးရေချအူးအဲ့ဒီအချိန်မှာဆိုရင်ကျွန်တော်တို့ကပိုက်ချတဲ့နေရာမှာတယောက်ပြီးမှတယောက်ချရတော့တန်းစီစရာနဲ့ဆောက်ရတယ်ပေါ့နော်ဆောက်တော့လည်းအကျိုးရှိတာပေါ့အခုကျတော့ကျွန်တော်ကတန်းစီတမဆောက်ဘူး5ရတာနေသွားတဲ့ခါကျတော့ပိုက်သမားပိုက်ပြည့်မဲ့သူကနေသွားတယ်နေသွားတော့ကျွန်တော်မဆောက်တော့ဘူးတိုးတဲ့ချိန်အခုတပေါင်းလာဆန်းဒီဘက်ရောက်သွားတော့ကျွန်တော်တို့ငါတလောက်ရရှိမှုအားရနေသွားတယ
်ပြီးခဲ့တဲ့နှစ်ကငါတလောက်တပိတ်တာကိုကျက်4000လောက်သာအမြင့်ဆုံးဈေးရှိခဲ့ပြီးအခုနှစ်မှာတော့အရွယ်အစားလိုက်20သားကနေ30သားအရွယ်ကို10000ကျက်50သားအရွယ်တစ်ကောင်ကို3000ကျက်90သားကနေ80သားတကောင်ကို9000ကျပ်အထိအတိအသေးပေါက်ဈေးရရှိနေပါတယ်။အေယော်ဒီတိုင်းဒေသကြီး၅လုပ်ငန်းဦးစီးဌာနအနေနဲ့ တော်မြကြောင်ဘိုးကလေးမြကြောင်ပြန်မလော့မြကြောင်ရွေးမြကြောင်စတဲ့မြကြောင်လေးခုကိုငါတလောက်မျိုးတုံးမှုမဖြစ်စေရတဲ့ငါမျိုးထိန်သိမ်းရေးဧရိယာအနေနဲ့သတ်မှတ်ပြီးနှစ်စဉ်စက်တင်ဘာ15ရက်ကနေအောက်တိုဘာ15ရက်နေ့အထိငါတလောက်ဖမ်းဆီးမှုမပြုလုပ်ကြဘို့တားမြစ်ထားလေရှိပါတယ
်အခုဆက်ပြီးမစ္စလာ19ရက်နေ့ကနေ26ရက်နေ့အထိဈေးကွက်တွင်တည်ကြနေမည်ဖြစ်သွားတဲ့လေယာထွက်ကုန်ပြည်နယ်စဉ်တွေကိုကြိုပြပေးချင်ပါတယ်မစ္စလာနာဇုပ်ပမှာဖြစ်ပေါ်ခဲ့တဲ့တီးနယ်ရီရဲ့ဈေးကွက်စဉ်တွေကိုကြည့်မယ်ဆိုရင်ဖူကုံဘဲတွေနဲ့နှင်းရောင်စုံဈေးတွေကအယောင်းဝေးအင်းနေတာကိုတွေ့ရပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာမစ္စလာ26ရင်းနေကပဲစင်းငူရဲ့အာစီတန်ကို36သိန်း6900ကျပ်ခန့်ပေါက်ဈေးရှိနေပြီးတပတ်တွင်တန်ကို8000ကျပ်ဝန်းကျင်လောက်ကျဆင်းသွားပါတယ်။ပဲဆိုင်ပြူသလုံးမျိုးရနေခဲ့တဲ့အိန္ဒိယပြည်နယ်ဈေးကွက်မှာတော့ပဲစင်းလိုအချက်ဆက်ရှိနေပြီးဈေးလေးမြင့်တနေတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ
်။နိုင်အောင်ဆောင်ကဈေးကွက်ထဲအစ်စ်တွေအဝင်များလာပေမဲ့အယောင်းဝယ်အေးနေတာကြောင့်ဈေးကလည်းတည်ငြိမ်နေတယ်လို့ပွဲသားကုန်သည်တွေကပြောပါတယ်။မတ်လ28ရက်နေ့မန္တလေးဈေးကွက်ပေါက်ဈေးအရနှစ်နှစ်စမုံ45ပိတ်သားဝင်တစ်အိတ်ကိုငွေကျပ်35,500ကနေ39,500ကျပ်ပေါက်ဈေးရှိနေပြီးနံမျိုးစားလိုက်တဲ့အိကိုငွေကျပ်9000ဝန်းကျင်လောက်ပြန်ကျဆင်းသွားတာကိုတွေ့ရပါတယ
်။အခုတင်ဆက်ပေးထားတဲ့ဒီနေစင်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုံးမြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်။
ဒီရဲ့ဒနင်္ဂနွေနေ့မနက်ပတ်အသံလွှင့်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ဆွီဒင်နိုင်ငံက Site 0ဆိုတဲ့လုပ်ငန်းကြီးတစ်ခုဟာအနီအောက်ရောင်ကြီးလေဆာရောင်ကြီးကင်မရာတွေနဲ့ဉာဏ်ရည်တုနည်းပညာတွေကိုပါအသုံးပြုပြီးပလတ်စတစ်အမိုက်တွေကိုအမျိုးအစားခွဲနေပါတယ်။မုတ်ထုတ်တဲ့အခွန်တွေပလင်းကုန်တွေမျိုးစုံထဲတဲ့စားစရာအစားအစာထဲတဲ့ပလတ်စတစ်ဘူးကုန်တွေစတဲ့အမျိုးမျိုးစွန့်ပစ်ပလတ်စတစ်ပစ္စည်းတွေကိုပြန်လည်အသုံးပြုနိုင်ဖို့ခင်မီနည်းပညာတွေတုံ့ပြန်ခွဲခြားနေတာဖြစ်ပါတယ်။နန်းလောင်ကတင်ပြပေးထားပါတယ
်။ခင်မီနည်းပညာတွေနဲ့စွန့်ပစ်ပလတ်စတစ်စားတွေကိုအမျိုးအစားခွဲပေးနေတဲ့ဆွီဒင်နိုင်ငံက Site 0လုပ်ငန်းကြောင့်ပလတ်စတစ်ပြန်လည်အသုံးချရေးလုပ်ငန်းတွေနှိုးထလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းဖြစ်တဲ့ Swedish Plastic Recycling Plastic ပြန်လည်အသုံးချရေးလုပ်ငန်းကနေအောင်ရောင်ကြီးလေဆာရောင်ကြီးနဲ့ကင်မရာတွေကိုပါသုံးပြီးတော့ပစ္စည်းအမျိုးအစားခွဲထုတ်နေတာပါမြို့တော် Stockholm ကနေ124မိုင်အကွာမှာရှိတဲ့ Motala မြို့မှာ2023ခုနှစ်နောက်ပိုင်းလောက်ကစပြီးတော့ကမ္ဘာအကြီးဆုံးနဲ့ခေတ်အမီဆုံးပြန်သုံး Plastic ပစ္စည်းလုပ်ငန်းစတင်လာခဲ့တာဖြစ်ပါတယ်Swedish Plastic Recycling ရဲ့အမှုဆောင်အရာရှိချုပ် Mattis Philipsson ကလုပ်ငန်းတော်အခုလိုရှင်းပြပါတ
ယ် In Swedish households people are sorting each packaging type separately so we receive all the collection
Swedish နိုင်ငံတွေကအိမ်တွေမှာအမိုက်အားလုံးကိုအမျိုးအစားခွဲပြီးအမိုက်ပုံးနေတဲ့စွန့်ပစ်လေးရှိပါတယ်အဲ့ဒီလိုခွဲခြားပြီးသားအမိုက်တွေဒီဆက်ယုံကိုရောက်လာတာပါဒီနေရာကတော့ဆက်ယုံရဲ့အလဲဘိုးဖြစ်ပါတယ်ပလတ်စတစ်အမိုက်အမျိုးအစားပေါင်း12မျိုးအထိခွဲထုတ်ပေးနိုင်တာကတော့ထူးခြားမှုလို့ပြောရမှာဖြစ်ပါတယ်။နောက်ပြီးတစ်နှစ်ကိုပလတ်စတစ်အမိုက်တန်ချိန်2သိန်းလောက်အထိအမျိုးအစားခွဲပေးနိုင်ပါတယ်။ရုပ်ကျွင်းလောင်စာထုတ်လို့အသုံးပြုမှုလျှော့ချပြီးထုတ်လို့ပြီးသားပစ္စည်းတွေကိုပြန်လည်အသုံးချတဲ့ Circular Economy စီးပွားရေးလုပ်ငန်းမှာတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်ခြင်းလို့အခုလိုလုပ်ကင်နေကြတာပါ။
ထုတ်ပေါ်ပစ္စည်းတွေမှာပြန်သုံးလို့ရမယ့်ပလတ်စတစ်တမျိုးကိုအသုံးချရမယ်ဆိုတော့ EU ရဲ့ဥပဒေသစ်တရားထွက်လာပြီးတော့ပြန်သုံးပစ္စည်းလုပ်ငန်းတွေပုံမတိုးတက်လာမယ်လို့ဒီလုပ်ငန်းမှာလုပ်ကိုင်နေကြတဲ့သူတွေကမျှော်လင့်နေပါတယ်။ဒီဆက်ယုံတစ်ခုထဲနဲ့တင်ဆွီဒင်တနိုင်ငံလုံးကထွက်တဲ့ပလတ်စတစ်အမိုက်အားလုံးကိုလက်ခံဆောင်ရနေလို့လည်းပြောပါရယ်။ထောင်နဲ့ချီတဲ့ပလတ်စတစ်အမိုက်တွေကိုဆက်ကြီးတွေနဲ့အမျိုးအစားအလိုက်ကဏ္ဍအလိုက်ခွဲထုတ်တာပါ။ရွေးရှာကပတ်ပေါ်ကပလတ်စတစ်တွေကိုအနီအောင်ရောင်ကြီးအောက်ကဖြတ်သွားစေပြီးတော့ခွဲထုတ်လိုက်တဲ့ပလတ်စတစ်တွေကိုအမျိုးအစားအလိုက်လေပြင်းနဲ့မှုတ်ပြီးတော့တမတ်လမ်းကြောင်းအတိုင်းနေရာခွဲပြီးတော့ပို့ပါတယ်။ PVC နဲ့ polyester ပါဝင်တဲ့ပလတ်စတစ်တွေကိုလည်းဒီဆက်ယုံမှတိချခွဲထုတ်နိုင်ပါတယ်။အရင်တုန်းကတော့အဲ့ဒီဓာတ်နှမျိုးပါဝင်တဲ့ပစ္စည်းတွေကိုပြန်ပြီးတော့ထုတ်လို့အသုံးချလို့မရပါဘူး
။ And what makes it special is
plastics in sayo ahaw nong ga so yin plastic amai 50 ya gai nong law go amyo sa khwe lu ma ya de atwet mi shu phyet si phi ya ba de aku ro pye lai ya de plastic amai ga 500 gai nong naw ma shi ro ba wo
plastic တွေပြန်လည်အသုံးချတဲ့နေရာမှာ Sweden ကထိတ်တန်းနိုင်ငံတစ်ခုတော့မဟုတ်သေးပါဘူး2022ခုနှစ်မှာ plastic 35ရာခိုင်နှုန်းလောက်သာပြန်ပြီးတော့အသုံးချတယ်လို့ Sweden သဘာဝပတ်ဝန်းကျင် Agency EPA ပြောပါတယ် Sweden နိုင်ငံရဲ့ပြောင်းအကျိုးထုတ်လုပ်မှုခုနှစ်ရာခိုင်နှုန်းဟာအပူဓာတ်နဲ့လက်စစ်တအားထုတ်လုပ်တဲ့နေရာမှာသုံးနေကြတဲ့ plastic အမိုက် Mercury ကထွက်လာတာလို့လည်း EPA ကပြောပါတယ်Sweden သဘာဝပတ်ဝန်းကျင် Agency က plastic ထုတ်ပုံးမှုဆိုင်ရာကျွမ်းကျင်ပညာရှင်Anna Stenmark ကအခုလိုပြောပါတယ
် The Swedes are good at recycling in general metals, paper and glass.
ဆူရင်လူမျိုးတွေကသံသတ္ထုစက္ကူနဲ့ဖန်တယ်လိုပစ္စည်းတွေပြန်ပြီးတော့အသုံးချတဲ့နေရာမှာတော်ကြပါတယ်ဒါမျိုးလောက်လာတာကလည်းကြာမှာပါဘူးဥပမာစက္ကူအဟောင်းတွေကိုပြန်ပြီးတော့ထုတ်လုပ်ရောင်းချတဲ့လုပ်ငန်းတွေမျိုးရှိတာပါဒါပေမဲ့လည်း plastic ကြတော့ကျမတို့ကသိပြီးတော့မလုပ်ကင်တတ်ကြသေးပါဘူး plastic မှတော်တော်များများကိုအမျိုးအစားတောင်းမှမခွဲနိုင်တာကတော့အိမ်တွေမှာရောစီးပွားရေးလုပ်ငန်းတွေအတွက်ပါတကယ်ပြဿနာဖြစ်ပါတယ်ဒါကြောင့် plastic အမျိုးအစားခွဲနိုင်ဖို့ကတကယ်ကိုလိုအပ်တာပါ
အသစ်ထုတ်လုပ်လိုက်တဲ့ပစ္စည်းတွေပြန်သုံးပစ္စည်းကနေလာတဲ့ plastic ပစ္စည်းတွေဟာဖြမ်းမြ35ရာခိုင်နှုန်းပိုးပြီးတော့ဈေးများနေတဲ့အတွက်တွင်တွင်ကျကျသုံးဆွဲဖို့ကတော့ခက်ခဲနေပါသေးတယ်။ထုတ်ပိုးပစ္စည်းနဲ့ထုတ်ပိုးပစ္စည်းအမိုက်ဆိုင်ရာနေဥပဒေ PPWR ကိုဥရောပသမဂ္ဂကထုတ်ပြန်ပြီးရင်တော့ပြန်သုံးပစ္စည်းလုပ်ငန်းတွေပိုးပြီးတော့တွင်ကျလာလိမ့်မယ်လို့လည်းစောင့်ကြည့်သူတွေကယူဆပါတယ်။2030ပြည့်လွန်ရောက်တာနဲ့ plastic ထုတ်ပိုးပစ္စည်းတွေမှာပြန်လဲထုတ်လို့အသုံးချလို့ရမယ်ဓာတ်ပစ္စည်း30ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိပါဝင်ရမယ်လို့ EU အဖွဲ့ဝင်28နိုင်ငံကမတ်လ၄ရက်နေ့မှာပဲဆုံးဖြတ်ခဲ့တာပါဒါဟာဈေးကွက်ကိုပြောင်းပြစ်မဲ့အရာဖြစ်ပြီးတော့ plastic အမိုက်တွေကိုထျောက်စွာအမျိုးအစားခွင့်တိုင်းမှာခီမန်းချက်ပြည့်မီမယ်လို့လဲ Swedish Plastic Recycling ရဲ့အမှုဆောင်အရာရှိချုပ် Philip Sang ကပြောပါတယ်တချို့တော့တဘာဝပဝန်ကျင်ထိန်းသိမ်းရေးပညာရှင်တွေကတော့ဤပညာတွေပိုကောင်းလာတဲ့အကြောင်းပြောဆိုနေကြတာဟာ plastic တွေကိုဒီအတိုင်းမပြတ်ဆက်လက်ထုတ်လုပ်သုံးစွဲလို့ရတယ်ဆိုတဲ့သဘောတရားနေတယ်လို့ထောက်ပြပါတယ်။ Tara Ocean Foundation က plastic အမှတ်ရကျွမ်းကျင်သူ Harry Bogri Costa ကအခုလိုသုံးသပ်ပြပါတယ
်။ Le principe c'est de continuer à améliorer effectivement le là on parle essentiellement de tri
plastic နဲ့ပတ်သက်တဲ့စိတ်ခေါ်ချက်ကသူတို့ကိုပိုကောင်းအောင်ပြန်လည်ထုတ်လုပ်သုံးချဖို့ဒါမှမဟုတ်အမိုက်တွေကနေငွေတွေပြန်ထွက်လာဖို့မဟုတ်ပါဘူးသူ့နေရာမှာစားထိုးစရာပစ္စည်းရှာပြီး plastic တွေကိုဖယ်ရှားပစ်ဖို့ကတကယ်စိတ်ခေါ်ချက်ပါ plastic အမိုက်တွေကြီးထွားလာနေတဲ့ကိစ္စလမ်းကြောင်းပြောင်းသွားလို့မဖြစ်ပါဘူးသူတို့သုံးနေတဲ့ဤပညာကစိတ်ဝင်စားစရာကောင်းပါတယ်ဒီကမ္ဘာလုံးကလူဖွဲ့စည်းတစ်ခုလုံး plastic အသုံးချမှုလျှော့ချပြီးအမိုက်မျိုးစားတွေကောင်းကောင်းခွဲထုတ်မယ်ပြန်လဲအသုံးချမယ်ဆိုရင်တော့စိတ်ဝင်စားစရာကောင်းပါပါ
လက်ရှိမှာတော့ဂျာမနီနဲ့နော်ဝေနိုင်ငံကလည်း site zero ဆက်ယုံလို့နည်းပညာပုံစံအတိုင်း plastic အမျိုးအစားခွဲပေးတဲ့ခင်မီဆက်ယုံတွေတည်ဆောက်နေကြပြီဖြစ်ပါတယ်။ကျွန်မတောင်းလာပ
ါဆက်လက်ပြီးသတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။မြန်မာပြည်သားရွှေပြောင်းအလုတ်သမားတွေအများဆုံးရှိတဲ့ထိုင်းနိုင်ငံဟာနိုင်ငံခြားသားအလုတ်သမားတွေမလုပ်ရဆိုတဲ့ဥပဒေနဲ့တားမြစ်တတ်တဲ့လုပ်ငန်း20ကျော်ရှိပါတယ်။ဒီလုပ်ငန်းအမျိုးအစားတွေကဘာပါလဲ။မညွညွလင်းကပြောပြပေးပါမယ
်။ချိုင်းနိုင်ငံဟာအရှိတောင်အာရှနိုင်ငံတွေထဲမှာနိုင်ငံသားအလုပ်သမားအများဆုံးရှိတဲ့နိုင်ငံထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်။ထိုင်းနိုင်ငံမှာရှိနေကြတဲ့ရွှေပြောင်းအလုပ်သမားတွေဟာထိုင်းတနိုင်ငံလုံးလို့အားရဲ့30ရာခိုင်နှုန်းကျော်ကိုဖြစ်စီလုပ်ကိုင်းပေးနေကြတာပါ။ကော်လာဗျူးလို့ပြောကြတဲ့ကျောင်းဆရာလို့အထက်တန်းအင်ဂျင်နီယာလို့ IT ပညာရှင်လို့အလုပ်မျိုးတွေမှာလည်းပညာရှင်အဆင့်ရှိတဲ့နိုင်ငံသားအလုပ်သမားတွေကိုငှားရမ်းကြပါမယ်။စီးပွားရေးနိုင်ငံရေးမတည်ငြိမ်တဲ့မြန်မာနိုင်ငံလိုနိုင်ငံတွေကအလုပ်သမားအများစုကတော့အောက်ခြေအလုပ်တွေကိုလုပ်ကြရပါတယ်။အိမ်ဖို့ကလေးထိန်စောက်လုပ်ရေးငါးဖန်းအထည်ချုပ်စားသောက်ဆိုင်အကူဈေးရောက်အကူစိုက်ပျိုးရင်းနဲ့မွေးမြူရင်းစတဲ့အခြေခံအကျဆုံးအလုပ်တွေမှာလုပ်ကြရတာပါ ဒီလုပ်ငန်းတွေမှာထိုင်းရဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့မြန်မာ၊လာအို၊ကမ္ဘောဒီးယားကရွှေ့ပြောင်းအလုပ်သမားတွေလုပ်ကိုင်ကြပြီးဗီယက်နမ်အလုပ်သမားတချို့ကိုလည်းတွေ့နိုင်ပါတယ်။ဒီထဲမှာနှစ်နိုင်ငံသဘောတူညီမှု MOU နဲ့လာပြီးအလုပ်လုပ်ကြသူတွေထိုင်းနိုင်ငံကိုနီးလန်းတစ်ခုခုနဲ့ဝင်လာပြီးမှအလုပ်လုပ်ခွင့်အထောက်အထားလုပ်ပြီးလုပ်ကိုင်ကြသူတွေနဲ့တချို့ကလည်းဘာထောက်ထားမှမရှိဘဲတရားမဝင်လုပ်ကိုင်နေကြသူတွေကိုလည်းတွေ့ရပါတယ်။ထိုင်းအစိုးရအလုပ်သမားရေးဆိုင်ရာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ရွှေပြောင်းအလုပ်သမားဆိုင်ရာ NGO တွေကတော့သူတို့ခောက်ယူထားတဲ့အချက်လက်တွေအရထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာ၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်ကရွှေပြောင်းအလုပ်သမားပေါင်း၄သန်းကနေ၅သန်းအထိရှိနေပြီးဒီထဲမှာမြန်မာရွှေပြောင်းအလုပ်သမားတွေကအများဆုံးဖြစ်ပြီးခန့်မှန်းခြေ၃သန်းအထက်မှာရှိတယ်လို့စီးရင်တွေမှာဖော်ပြချပါတယ်အခုလိုထိုင်းနိုင်ငံကိုမြန်မာအပါအဝင်ရွှေ့ပြောင်းအလုပ်သမားတွေအလုပ်လာလုပ်ကြတာမှာထိုင်းအစိုးရကနိုင်ငံသားသားရွှေ့ပြောင်းအလုပ်သမားတွေလုပ်ပိုင်ခွင့်မရှိတဲ့အလုပ်တွေကိုဥပဒေပြုသတ်မှတ်ထားပါတယ်။ဒီထဲမှာလုပ်ပိုင်ခွင့်လုံးဝမရှိတဲ့တင်းတင်းကြပ်ကြပ်သတ်မှတ်ထားတဲ့အလုပ်ကိုင်က28မျိုးရှိတာပါ။အဲဒါတွေကတော့တစ်သားထုထွင်းတဲ့လုပ်ငန်း၊တည်ယူဖို့ဆောင်ရည်မော်တော်ယာဉ်တွေမောင်းတဲ့လုပ်ငန်း၊လေလံလုပ်ငန်း၊စိန်နဲ့ကြောက်သွေးပြီးအယောင်တင်တဲ့လုပ်ငန်းစပင်းညက်ချင်းစပင်းအလှပြုပြင်ခြင်းနဲ့မိကအလှပြုပြင်ခြင်းလုပ်ငန်းအထည်လက်ရက်လုပ်ငန်းကျူပင်၊ကျင်း၊ဆေးကြောက်၊ကောက်ယူ၊ဝါ၊မြက်၊ကြက်မွေး၊အုံရွက်၊အုံလက်၊ဖိုင်ဘာအမြင်အဲ့ဒါတွေကနေအသုံးဆောင်ပစ္စည်းထုတ်တဲ့လုပ်ငန်းမိုင်းငိုင်စက်ကူလက်မှုလုပ်ငန်းရွှန်းထည်လုပ်ငန်းထိုင်းအမှုပညာဒုရီယာတွေထုတ်တဲ့လုပ်ငန်းချီသေးလက်သေးလုပ်ငန်းရွှေတဲငွေတဲလုပ်ငန်းကြီးတဲ့လုပ်ငန်းထိုင်းအယုတ်လုပ်ငန်းဖုံးကြီးအလှခံတပိတ်လုပ်ငန်းပိုးထည်လက်ရည်လုပ်ငန်းဗုဒ္ဓရုပ်ပွားတော်လုပ်ငန်းအထည်ဆက်ကူရိုးနဲ့လုပ်တဲ့ထီးလုပ်ငန်းနိုင်ငံတကာကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုကလွဲပြီးတခြားအကျိုးဆောင်လုပ်ငန်းထိုင်းအနှိတ်ခမ်းလုပ်ငန်းလက်နဲ့ secret လိုက်တဲ့လုပ်ငန်းဧည့်လန်းညွန်နဲ့ဧည့်သည်အကျိုးဆောင်လုပ်ငန်းမူရစီဝါနဲ့ခိုးယူထားတဲ့ပစ္စည်းတွေရောင်းချတဲ့လုပ်ငန်းထိုင်းစက်ကောင်ဇက်ရုပ်တွေကိုရေးသားထုတ်ဝေတဲ့လုပ်ငန်းလက်နဲ့ပိုးချီထုတ်လုပ်တဲ့လုပ်ငန်းလုပ်ငန်းတစ်ခုလုံးအတွက်ဥဆောင်ညွှန်ကြားစီစဉ်မှုလုပ်ငန်းထိုင်းနိုင်ငံရဲ့ဥပဒေနဲ့တရားရေးဆိုင်ရာလုပ်ငန်းစတဲ့လုပ်ငန်း28မျိုးကိုနိုင်ငံသားသားရွှေ့ပြောင်းအလုပ်သမားတွေလုပ်ခွင့်မရှိဘူးဆိုပြီးတရားဥပဒေနဲ့တင်းတင်းကြပ်ကြပ်ကန့်သတ်ထားတာပါဒီလိုလုပ်ငန်းတွေလုပ်ကိုင်းနေတာကိုတက်ဆိုင်ရန်ကဖမ်းမိခဲ့ရင်တော့အလုပ်သမားတွေအဖို့ထိုင်းနိုင်ငံမှာအလုပ်လုပ်ပိုင်ခွင့်ပိတ်ပင်ခံရတာ၊မူရင်းနိုင်ငံပြန်ပို့ခံရတာ၊ပြစ်ဒဏ်နဲ့တန်ငွေဆောင်ရတာတွေပြုလုပ်ခံရပြီးအလုပ်ရှင်တွေဘက်မှလည်းပြစ်ဒဏ်ခံရတာ၊တန်ငွေပေးဆောင်ရတာ၊နိုင်ငံသားသားအလုပ်သမားငှားယူခွင့်ပိတ်ပင်ခံရတာတွေကြုံတွေ့ကြရမှာဖြစ်ပါတယ်ရှင်
VOA ရဲ့တနင်္ဂနွေနေ့မနေ့ဘက်အတန်လွင့်စီစဉ်တကောဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေတာပါ။တော်တာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ burmese@voanews.com email ကနေတဆင့်စာရေးသားနိုင်ပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်။မြန်မာပဋိပက္ခမှာဂျာဝင်ဆောင်ရွက်ပေးဖို့အမေရိကန်နဲ့တရုတ်ကတောင်းဆိုလို့ဝင်ရောက်ကူညီတာလို့ထိုင်းဝန်ကြီးချုပ်တရတာသဝရှင်က French 24ရုပ်သံနဲ့တွေ့ဆုံမင်းမြန်ကမ်းမှာပြောဆိုလိုက်ပါတယ်။မတ်လ29ရက်နေ့တုန်းကလည်းအိန္ဒိချင်းမြန်မာနိုင်ငံကပဋိပက္ခဟာပြည်တွင်းစစ်လုံးလုံးမဟုတ်သေးဘူးလို့လည်းရှော့ချသုံးသပ်သွားပါတယ်။ရခိုင်တပ်တော် AA နဲ့တိုက်ပွဲတွေကြောင့်မြန်မာစစ်ကောင်စီတပ်သား3ဦးဟာမတ်လ30ရက်နေ့စနေနေ့မနေ့ပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာခဲ့ပြီးသူတို့ကိုဘန်တာပန်ခရိုင်နိုင်ကွန်ချရီအရက်မှာလက်နက်ဖြုတ်သိမ်းပြီးခိုလုံငွေပြုတ်ထားတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကုကပီဒေသဆိုင်ရာသတင်းတွေကဖော်ပြပါတယ်။အစ္စရေးကိုဒေါ်လာဘီလီယံနဲ့ချီတက်မှုရှိတဲ့ဘုံတွေတိုက်လေရင်တွေပေးဖို့ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်ကခွင့်ပြုလိုက်တယ်လို့ရိုက်တာသတင်းမှာစနေနေ့ကဖော်ပြပါတယ်။အစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်ဂါဇာမှာအိုးအိမ်ဆုံးခွာထွက်ပြေးနေရသူပါလက်စတိုင်းတပ်သားကျော်ခိုလုံနေတဲ့အီဂျစ်နယ်ဇာကရာဖာကိုအစ္စရေးကမြေပြင်ထိုးစစ်ဆင်မှာကိုအမေရိကန်အစိုးရကစိုးရိမ်နေချိန်မှာပဲအခုလိုလက်နက်တွေထောက်ပံ့တဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။သတင်းချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့ အတန်းလွင့်အစည်းအဝေးကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစည်းအဝေးထုတ်လုပ်ရင်းမှုကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစည်းအဝေးမှုဖြစ်တာဝန်ယူခဲ့သူဆိုမိုးကျော်ဖြစ်ပါတယ်။ဒီကနေ့တင်းငွေနေနေမနေ့ပတ်အတန်းလွင့်အစည်းအဝေးလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးများပြီးတင်ပါတယ်။သောတာရှင်မြန်မာပြည်သူပေါင်းလဲဘေးရန်တွေကင်းဝေးကြပါစေ။